Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်မတ်လ21ရက်တနင်္လာနေ့မနက်ခင်းအစီအစဉ်ကိုမနက်6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line တို့မီတာ30 40 49ဒုကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။တို့ရချင်းဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပြပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတအိုဘားမားဟာတမိုင်းဝင်ကျူဘာခီးစဉ်ကိုစတင်လိုက်ပါပြီစနေနေ့ကဖြစ်သွားခဲ့တဲ့အသေးခံဘုံခွဲမှုကို IS ဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်တယ်လို့တူရကီအစိုးရကဆွဆဲပြောကြားလိုက်ပါတယ်အီရန်နျူကလ িয়ার သဘောတူညီချက်ပါအချက်တွေကိုအမေရိကန်ကလေးစားလိုက်နာခြင်းမရှိဘူးလို့အီရန်ကောင်ဆောင်ကဆွဆဲပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့တူတင်ပြပေးသွားမှာပါခင
်ဗျာဟုတ်ကဲ့ကောင်းပါပြီခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့အနာဂတ်နိုင်ငံရေးအခမ်းအနားဘယ်လိုများရှိနိုင်ပါမလဲ
။ဒေါအောင်ဆန်းစုကြည်တို့ဘယ်လိုရှိလဲဆိုရင်တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဒေါအောင်ဆန်းစုကြည်ပဲဦးဆောင်တယ်။အဲ့တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့မဲ့အစိုးရဟုတ်လဲ
။ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာစောမြင့်မောင်ပြောဆိုတော်တာဖြစ်ပါတယ်။တရင်နေအပြီးတရင်လှော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါ။ဒါ့အပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကနေနောက်ပိုင်းမှာမြန်မာပြည်ကပေးစာပြည်တွင်းသတင်းတုံးသက်ချက်ကဘာတလွှားထူးခြားစံပြစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မိုက်အင်ဂျင်နီယာတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာတမိုင်းဝင်ကျူဘာခီးစဉ်အစအဖြစ်နဲ့ဟာဗာနာမြို့တော်ဟိုဆေမာတီလီဇိတ်ကိုတနင်္ဂနွေနေ့ညနေဒေသဆန်တော်ချင်း၄နိုင်ခွဲမှာရောက်ရှိသွားပြီဖြစ်ပါတယ်သမ္မတစီးနင်းလိုက်ပါလာတဲ့ Air Force 1လေယာဉ်ပေါ်ကနေသမ္မတအိုဘားမားဆင်းလာတဲ့အချိန်ကကောင်းကင်မှာတိမ်နေထူထပ်နေပြီးမိုးဖွဲ့ဖွဲ့လေးလေးရွာနေတာပါလေယံဘော်ကမဆင်းခင်သမ္မတအိုဘားမားကကေဘိုလာကူဘာဆိုပြီးစပိန်ဘာသာနဲ့ကျူဘာနိုင်ငံကိုနှုတ်ခွန်းဆက်တာလိုက်ပါတယ်သူအနေနဲ့ကျူဘာနိုင်ငံသားတွေနဲ့တွေ့ဆုံပြီးသူတို့ရဲ့ပြောကြားချက်တွေကိုတိုက်ရိုက်နားထောင်ရဖို့မျှော်လင့်ကြောင်းလဲသမ္မတအိုဘားမားကပြောပါတယ်သမ္မတအိုဘားမားနဲ့အတူသမ္မတကရောတမီနှစ်ယောက်နဲ့ရောက်မှကြီးပါလိုက်ပါသွားတာဖြစ်ပြီးလေစိတ်မှာသူတို့ကိုကျူဘာနိုင်ငံသားရေးဝန်ကြီးဘရူနိုရိုဒရီဂက်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကကြိုဆိုခဲ့ပါတယ်ကျူဘာနိုင်ငံဆိုင်ရာအမေရိကန်တန်ယုံတာဝန်ကန်ဂျက်ဖရီဒီလော်ရန်တစ်လဲသမ္မတနဲ့မိသားစုကိုလေစိတ်မှာတွားရောက်ကြိုဆိုခဲ့ပါတယ်။သမ္မတကရောမီရှဲအိုဘားမားတမိနှစ်ဦးဖြစ်ကြတဲ့ဆာရှာနဲ့မလီးယားတို့အပြင်မီရှဲအိုဘားမားရဲ့မိခင်မာရီယန်ရောဘင်ဆန်တို့လေစိတ်ရောဘင်ဆန်တို့ကိုလေစိတ်မှာပန်းစည်းတွေဆက်တာခဲ့ကြပါတယ်။သမ္မတအိုဘားမားဟာသူနဲ့အတူအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုစလုံးကလွတ်တော်အမတ်ဒီကုမ္ပဏီအကြီးအကဲတွေနဲ့အထင်ကြီးကျူဘာအမေရိကန်နယ်ပွားတွေကိုခေါ်ဆောင်သွားတာပါ။သမ္မတအိုဘားမားဟာကျူဘာကောင်ဆောင်ရာဟူကက်စတိုနဲ့တွေ့ဆုံမှာဖြစ်တယ်လို့ကျူဘာအစိုးရကမလို့လာမန်တည်ရနဲ့ကျူဘာအစိုးရကိုဆန့်ကျင်တဲ့အတိုက်ခံအင်အားစုတွေနဲ့လည်းတွေ့ဆုံမှုစီစဉ်ထားတယ်လို့ဆိုပါတယ
်။ဟာဗာနာမြို့တော်ကဒါဇင်နဲ့ချီဆန္ဒပြသူတွေကိုလုံခြုံရေးအရာရှိတွေကဖမ်းဆီးခဲ့ပါတယ်။ဒါဟာကျူဘာကိုအမေရိကန်သမ္မတဘရက်အိုဘားမားရောက်လာတော့မှမို့သူတို့ရဲ့အပစင်ဆန္ဒပြပွဲတွေကိုရဲတွေကပုံမှန်ဖြုတ်ခွဲနေမှုတွေရော့ပါသွားမယ်လို့ဆန္ဒပြအဖွဲ့ရဲ့အကောင်းမြင်ထားမှုတွေပျောက်ကွယ်ကုန်ပါတယ်။လူပေါင်း50ကျော်အဖမ်းဆီးခံရတဲ့အထက်မှာအဖြူရောင်ဝတ်စုံနဲ့အမျိုးသမီးများလို့အဓိပ္ပာယ်ရတဲ့ Demos D Belenko အတိုက်ခံအဖွဲ့ခေါင်းဆောင် Butter Solar လည်းပါဝင်ပါတယ်။တနင်္ဂနွေနေ့မနေ့စောပိုင်းကတည်းကဂန်နီဥယျာဉ်တစ်ဝိုက်မှာရဲဝတ်စုံနဲ့အပြင်အရဲဝတ်နဲ့ရဲတွေပါကင်းလှည့်နေတော့အမျိုးသမီးတွေအဖွဲ့ရောက်လာကြတာပါ။ Demos အဖွဲ့ဟာကျူဘာနိုင်ငံတွင်ထင်သလိုဖမ်းဆီးနေမှုတွေအဆုံးသတ်ရေးအတွက်လှုပ်ရှားနေတဲ့အဖွဲ့ဖြစ်ပါတယ်။မကြသေးခင်နှစ်တွေအတွင်းဒီအဖွဲ့ဟာလူ့အခွင့်အရေးအတွက်ကြဲကြဲပြန့်ပြန့်လှုပ်ဆောင်လာတာဖြစ်ပြီးကျူဘာနိုင်ငံတစ်လွှားကအမျိုးသမီးပေါင်း200လောက်အထိလဲပါဝင်လာဝင်တာပါသူတို့ဟာကက်စထရိုအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်တဲ့အတိုက်ခံတွေဖြစ်ပါတယ်တနည်းအနေနဲ့ဆန္ဒပြမှုနဲ့သူတို့ရဲ့နေအိမ်တွေနားမှာဖမ်းဆီးမှုတွေရှိခဲ့တယ်လို့ရဲတွေဟာမကြမကြာအကြမ်းဖက်လေးရှိပြီးဒါဟာနိုင်ပေါင်းများစွာကနေနေပေါင်းများစွာအထိကြာရာမျိုးဖြစ်နိုင်တယ်လို့ဒမက်စ်အဖွဲ့ကပြောပါတယ်ရှင
်တူရကီနိုင်ငံအစ္စတန်ဘူမြို့မှာလူလေးဦးသေဆုံးပြီးဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့တဲ့စနေနေ့ကအသေးခံဘုံခွဲတိုက်ခိုက်မှုကို IS Islamic State ကြောင့်အဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်တယ်လို့တူရကီအစိုးရကတင်းငွေနေမှာပြစ်တင်ပြောကြားလိုက်ပါတယ်။အဲဒီတိုက်ခိုက်မှုကိုတူရကီစီးရီးယားနယ်စပ်ဂါဇီယန်တက်ဒေသမှာ1992ခုနှစ်ကမွေးဖွားခဲ့တဲ့တူရကီနိုင်ငံသားမက်မက်အ Ostak Sotuga Pilo Keral, Turki Pire Wunji, Fkan Alaga Piovare, Takamuma, Tesson Tuare, Eri Tekan Bonque, Dama Api, Matenga Kayatuha, Turki Suya, Champetama, Sanchi, Siena Mama Paulule, Wunji Alaga Piovare, Takamune Senuenirello, Matenga Kayatu, the Changa Ugole, Pansi Tabi, Pietelu, Turki Anamaniga Piovare, Zizaine, Cafe, Dansi, Shinire, Estic. La Lama Boma Pietwagere Eri Takamu Dwin, American Israel Putu Nangana Kanyu Tatu Nau Apawin, Israel Nanganato Une, Iran Nanganato Udo let this song to Agaraba, Ari Lanha, Asuya Yondi, Nanganata Yoni Tishi and Yale Pipare.
Sonsan Tonglai in a better day, Liu Wet Chella Drigu, Topian Bigate Dre, Dinti Suya Shini Rigu, Dia Swame Lu. တင်းတဲ့နိုင်ငံပါရီမျိုးကဂျမ်ဖက်တိုက်ခိုက်မှုရဲ့အဓိကလက်သက်တရားခံဖြစ်နေတန်တရာရှိသားခံရသူဆာလာအဗ်ဒီစလမ်ရဲ့ရှင်နေကပြောပါရယ်တင်းတဲ့အစိုးရရှင်နေဖရန်ကွိုက်စ်မော်လင်းစ်ဦးဆောင်နေအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲကတချို့အပိုင်းဟာတရားရေးရထိမ့်သိမ်းရမယ်ချက်တွေကိုချိုးဖောက်နေတယ်လို့ဆာလာအဗ်ဒီစလမ်ရဲ့ရှင်နေစတီဗန်မာရီကဘယ်လ်ဂျီယံအစိုးရရုပ်သံRTBF ကိုပြောပါရ မော်လင်းစ်ကဆာလာအဗ်ဒူစလမ်ရဲ့ထွက်ဆိုချက်ကိုဖတ်ပြခဲ့ရမှာသူဟာဘောလုံးကွင်းအပြင်ဘက်မှာသူ့ကိုယ်သူအသေးခံဘုံခွဲဖို့စီစဉ်ခဲ့ပေမဲ့စိတ်ပြောင်းသွားတယ်လို့ဖော်ပြထားပါတယ်သူ့ရဲ့အမှုတဲဟာဘယ်လ်ဂျီယံရဲ့တပ်ဖွဲ့ရဲ့လိုက်လျောလှုပ်ဆောင်မှာဖြစ်ပေမဲ့ပြင်သစ်နိုင်ငံကိုလွှဲအပ်မဲ့အရေးကိုတော့စန့်ကျင်သွားမှာဖြစ်တယ်လို့မရီကစနေနေ့ကပြောပါတယ်။ Interpol နိုင်ငံတကာရဲတပ်ဖွဲ့ကလည်း Abdul Salam ရဲ့အပေါင်းပါတွေဥရောပတိုက်တဲကထွက်ပြေးဖို့စ조사နိုင်ခြေရှိတာကြောင့်အစိုးရတွေအနေနဲ့နယ်စပ်ဒေသတွေကိုအထူးသတိထားစောင့်ကြည့်ကြဖို့တိုက်တွန်းထားပါတယ်ရှင်။
UAE ဘီရီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်ပြည်ထောင်စုအနေနဲ့နျူကလ িয়ার သဘောတူညီချက်မှာပါတဲ့အတိုင်းအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးရေးကိုအတိမတ်ပြုလိုက်နာဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အီရန်ဘာသာရေးအုပ်ချုပ်အယာတိုလာအလီခါမနီကပြောကြားလိုက်ပြီးအမေရိကန်ပြည်ထောင်စုရဲ့လက်တုံ့ပြန်မှုကိုခံရမှာဆိုရတဲ့အတွက်နိုင်ငံကကုမ္ပဏီတွေဟာလည်းအီရန်အစိုးရနဲ့စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်မဲ့အရေးကနေရှောင်ရှားနေကြတယ်လို့ပြောကြားလိုက်ပါတယ်အီရန်နိုင်ငံအနေနဲ့ဗြိတိန်ပြင်သစ်ဂျာမနီတရုတ်ရုရှားနဲ့အမေရိကန်ပြည်ထောင်စုစတဲ့ကမ္ဘာအင်အားကြီး6နိုင်ငံနဲ့သဘောတူညီချက်ရရှိလိုက်တဲ့အပေါ်အမေရိကန်သမ္မတဘာရက်အိုဘားမားကချီချူကွန်ပျူတာပြောကြားပြီးနောက်တစ်ရက်မှာအီရန်ခေါင်းဆောင်ကပါရှန်နစ်တစ်ကိုမင်ခွန်းထဲမှာအဲ့ဒီလိုထည့်သွင်းပြောကြားလိုက်တာပါအဲ့ဒီသဘောတူညီချက်အရအီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်မှုအစီအစဉ်တွေကိုရပ်ဆိုင်းပြရမှာဖြစ်ပါတယ်အဲ့ဒီလိုသဘောတူလိုက်တဲ့အတွက်အီရန်ရဲ့စီးပွားရေးကျဆင်းမှုကိုဖြစ်ပေါ်စေတဲ့အရင်နဲ့တင်ပို့ရောင်းချမှုပိတ်ပင်တာနဲ့တခြားစီးပွားရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုကမ္ဘာအင်အားကြီး6နိုင်ငံတို့ကပြန်လည်ရုပ်သိမ်းပေးဖို့သဘောတူထားကြတာပါဒီသဘောတူညီချက်ဟာဇန်နဝါရီလမှာစတင်အသက်ဝင်လာကြောင်းနှစ်ပေါင်းများစွာစီးပွားရေးကျဆင်းမှုအလုပ်လက်မဲ့အရေးအတွက်များပြားလွန်းနေတာနဲ့ငွေကြေးဖောင်းပွားမှုတွေဖြစ်နေတဲ့အီရန်ရဲ့စီးပွားရေးပြန်လည်နှလန်ထူလာမယ်ဆိုတဲ့မျှော်လင့်ချက်တွေကျေကျေပြတ်ပြတ်ထွက်ပေါ်လာခဲ့ပါတယ်
တနင်္ဂနွေနေ့ကဂရိနိုင်ငံကိုစီးရီးယားနိုင်ငံသားအများစုပါတဲ့ရွှေပြောင်းဒုက္ခသည်ရာနေချီရောက်ရှိလာပါတယ်ရွှေပြောင်းဒုက္ခသည်တွေကိုတူရကီနိုင်ငံပြန်ပို့ရေးနိုင်ငံတကာသဘောတူညီထားပေမဲ့လို့ဒီဒုက္ခသည်တွေဟာလုံခြုံစိတ်ချရမှုမရှိတဲ့လေတွေနဲ့ဂရိနိုင်ငံတွေကိုဝင်လာနေဆဲဖြစ်ပါတယ်မျက်မြင်သက်သေတွေရဲ့ပြောဆိုချက်အရဒုက္ခသည်အရေးအတွက်900နီးပါးလောက်ရှိပြီးအဲ့ဒီထဲမှာစီးရီးယားအီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံသားတွေပါဝင်တယ်လို့ဆိုပါတယ်သူတို့တွေဟာတနင်္ဂနွေနေ့ပိုင်းမှာဂရိနိုင်ငံအဂွန်းကျွန်းလေးကျွန်းစီကိုစိုက်ရောက်လာကြတာလို့ဆိုပါရယ်လေတစင်းပေါ်မှာတည်ဆုံနေတဲ့စီးရီးယားအမျိုးသားနှစ်ဦးကိုတွေ့ရှိခဲ့တယ်လို့ဂရိအာဏာပိုင်တွေကပြောပါရယ်ဒါအပြင်တူရကီနိုင်ငံကမ်းခြေနားကဂရိပိုင်ရော့စ်ကျွန်းနားမှာမိန်းကလေးနှစ်ဦးရင်းနှစ်တည်ဆုံခဲ့တယ်လို့အာဏာပိုင်တွေကပြောပါရယ်လာချန်းဒီအဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာလည်းလစ်ဗျားကဲယိုရန်နားမှာနောက်ထပ်ရွှေပြောင်းဒုက္ခသည်9ဦးတည်ဆုံခဲ့တယ်လို့ဖော်ပြထားပါရယ်ရှင်
တေအိုဆွေရအုပ်ချုပ်မှုအောက်ကတိဘက်ဒေသကိုပိုင်အုပ်ချုပ်권ရရှိရေးကြိုးပမ်းလှုပ်ရှားမှုကိုဥဆောင်ပေးမဲ့နိုင်ငံရေးခေါင်းဆောင်ကိုရွေးချယ်ဖို့အိန္ဒိယနဲ့တခြားနိုင်ငံတွေမှာရောက်နေကြတဲ့ထောင်ပေါင်းများစွာသောတိဘက်လူမျိုးတွေတနင်္ဂနွေနေ့ကအမဲပေးခဲ့ကြပါတယ်တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကတ ဒီအစိုးရကအတိအမှန်မပြတဲ့နိုင်ငံရေးအာဏာကို2011ခုနှစ်မှာလွှဲပြောင်းပြလိုက်ပြီးနောက်ပိုင်းဒုတိယအကြိမ်မြောက်ရွေးကောက်ပွဲကျင်းပခြင်းဖြစ်သလိုဖွံ့ဖြိုးရေးဒီလိုင်းလာမရဲ့ကျမကြီးအခြေအနေဆိုအပေါ်ဆိုရမှုတွေထွက်ပေါ်နေတဲ့အချိန်မှာကျင်းပတာလည်းဖြစ်ပါတယ်။ကမ္ဘာတဝန်းမဲပွေးခွင့်ရှိသူတိဘက်လူမျိုး9000လောက်ရှိပေမဲ့အများစုကအဝေးရောက်တိဘက်အစိုးရရုံးဆက်ရာအိန္ဒိယနိုင်ငံမြောက်ပိုင်းဒရမ်ဆလာမြို့ကိုအယုံဆက်နေကြပါတယ်။ဝန်ကြီးချုပ်ရာဒူးအတွက်အဓိကရှင်ပြန်နေကြတဲ့ပုဂ္ဂိုလ်နူးဖြစ်ကြတဲ့လော့ဆမ်ဆန်ဂေးနဲ့ပေပါဆယ်ရင်းတို့နှစ်ဦးကိုမဲပွေးဖို့အတွက်ဟိမာလာယပြည်နယ်အတွင်းကဒရမ်ဆလာမြို့ကမဲယုံအပြင်မှာလူတွေတန်းစီစောင့်ဆိုင်းခဲ့ကြပါတယ်။
တနင်္ဂနွေနေ့ကအင်ဒိုနီးရှားနိုင်ငံမှာစစ်သုံးရဟတ်ယင်တစ်စင်းပြတ်ကျမိလောင်ခဲ့ပြီးအနည်းဆုံးလူ12ဦးသေဆုံးခဲ့ပါတယ်။ဒီရဟတ်ယင်ဟာနိုင်ငံမှာဖမ်းဝင်ရန်ထုတ်ထားတဲ့စစ်သွေးကြတအုပ်ကိုဖမ်းဆီးဖို့ရှာဖွေနေချိန်မှာပြတ်ကျခဲ့တာဖြစ်ပါတယ်ရှင
်ထိတ်တန်းရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မအင်ဂျင်နိုင်တို့ပြောပြခဲ့တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတော်တပုတ်ကိုအရင်ဆုံးကြားရပါမယ်။ဒေါ်ဆန်းစုကြည်ဟာပါတီဥက္ကဋ္ဌအဖြစ်နဲ့အစိုးရအဖွဲ့ကိုဦးဆောင်သွားမှာဖြစ်တယ်လို့ပါတီရဲ့ထိတ်ပိုင်းခေါင်းဆောင်တဦးကပြောဆိုလိုက်ပါတယ်။ဒါ့အပြင်ပြည်တော်စုဝန်ကြီးအမီစင်းတွေကိုလည်းမလ24ရက်နေ့မှာထုတ်ပြန်မှာဖြစ်တယ်လို့လည်းပြောပါတယ်။မနေ့ကဒေါ်အောင်ဆန်းစုကြည်ရဲ့နေအိမ်မှာကျင်းပတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်ဆွေးနွေးပွဲအပြီးသတင်းတောက်တီကိုအဲ့ဒီလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။မတ်အင်ဂျင်နီယာကစူးစီးတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။တနင်္ဂနွေနေ့ကပြုလုပ်တဲ့ NLD ဗဟိုအလုပ်မှုဆောင်ဆွေးနွေးပွဲနဲ့ပတ်သက်လို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကသတင်းတောက်တီကိုပြောပြခဲ့ရမှာဒေါ်အောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဘယ်လိုရှိမလဲဆိုတဲ့မေးခွန်းကိုအခုလိုဖြေဆိုပါရစေ
။ဘာပဲပြောပြောပါတီရဲ့ဥက္ကဋ္ဌဟာရိုးကသူကထိတ်မှအများအားရှိနေတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်ကိုပဲလို့ရှိတယ်ဆိုရင်တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဒေါ်အောင်ဆန်းစုကြည်ပဲဥဆောင်တယ်။အဲ့တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့မဲ့အစိုးရဟုတ်လဲဒေါ်အောင်ဆန်းစုကြည်ပဲဥဆောင်မှာပေါ့ဗျာ။နော်ဘယ်နေရာအခန့်ကဏ္ဍလို့တော့မမင်းနဲ့တော့ဒီနေသားကိုပဲကျွန်တော် basic book ကပေါ့နော် principle ကိုပြောပြတာဟုတ်ကဲ့နော်
။အရင်ကတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့တမနာယုံဒါမှမဟုတ်ဝင်ကြီးယာဒုတစ်ခုခုယူပြီးအစိုးရထဲပါဝင်ဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပါတယ်။မကြသေးခင်ရပိုင်းကပဲဒေါ်အောင်ဆန်းစုကြည်ဟာလွှတ်တော်ညွှန်ကြားရေးမှူးချုပ်တွေအပါအဝင်အဖွဲ့ဝင်၈ဦးပါတဲ့လွှတ်တော်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပေါင်းစည်းညှိနှိုင်းဆောင်ရွက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူလိုက်ပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့နဲ့ပတ်သက်ရင်လည်းဝင်ကြီးရာထူးကိုမယူဘဲအလားတူအစိုးရအဖွဲ့ကိုထိန်းချုပ်သွားနိုင်တဲ့နည်းလမ်းရှိတယ်လို့သုံးသပ်မိကြောင်း1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင်းဆွေကပြောပါရယ
်ဒေါက်တာဇော်မြင့်မောင်ပြောသလိုပေါ့နော်ပါတီရဲ့ဥက္ကဋ္ဌအနေနဲ့ဆက်ရှိနေပြီးတော့ပါတီဥက္ကဋ္ဌကနေပြီးတော့သူ့ပါတီကနေမွေးထုတ်လိုက်တဲ့အစိုးရအဖွဲ့သမထအစပေါ့သူကနေထိန်းချုပ်ပြီးတော့ကိုကဲမယ်ဆိုတဲ့အနေထားပါတနည်းအားဖြင့်လည်းပဲဒီဖွဲ့စည်းပုံမှာကိုကလည်းဒီပါတီဒီတဲ့ကပုဂ္ဂိုလ်ကအစိုးရတာဝန်သမ္မတတာဝန်ယူရင်ပါတီကတာဝန်မရှိဘူးဆိုတဲ့အချက်ကြီးကလည်းလှုပ်ထားတော့အဲဒီအချက်ကလည်းအဲနောက်ထပ်ကမောက်ကမာတစ်ခုပေါ့နော်ဒါကြောင့်လည်းပဲဦးသိန်းစင်နဲ့ဦးရွှေမန်းတို့ကြားထဲမှာတော့ပြဿနာတွေဟိုဖြစ်ခဲ့တယ်လို့ပေါ့နော်အဲ့တော့ဒီနေရာဖြစ်ကျွန်တော်ပြောချင်တာကဒီကမောက်ကမာနိုင်လာတဲ့ဖွဲ့စည်းပုံကြီးရှိနေတဲ့ကြားထဲတော့ဆန်းစုကြည်ဟာဝန်ကြီးနဲ့သမ္မတတာဝန်မယူဘဲနဲ့သူကထိန်းချုပ်မှုနေရာပဲနေမယ်ဆိုတဲ့ဧသဘောပဲဖြစ်ပါရခင်ဗ
ျမနေ့က NLD ဗဟိုအလုပ်မှုဆောင်ဆွေးနွေးပွဲမှာအများစိတ်ဝင်စားနေတဲ့အစိုးရတစ်အဖွဲ့မှပါမဲ့ဝင်ကြီးတွေရဲ့အမည်စရင်အပြည့်အစုံအတည်ပြုမယ်ဆိုတဲ့သတင်းတွေကြိုးပြီးထွက်ပေါ်ခဲ့တာပါဒါပေမဲ့ဒေါက်တာစောမြင့်မောင်ကတော့ဆွေးနွေးပွဲနဲ့ပတ်သက်လို့သတင်းနောက်တွေကိုပြောကြားရမှာမတ်လ24ရက်နေ့ကြာသာပတေးနေ့မှာပြည်ထောင်စုဝင်ကြီးအမည်စွန်းတွေကိုထုတ်ပြန်မယ်လို့ပြောကြားခဲ့ပြီးသမရဦးထင်ကျော်ဦးဆောင်တဲ့ဒေါခင်ကြီးဖောင်ဒေးရှင်းဘလို့ရှေ့ဆက်မလဲ NLD ရဲ့ကော်မတီတွေမှာတာဝန်ယူခဲ့သူတွေဟာလွှတ်တော်ထဲကိုရောက်လာတဲ့အတွက်ပါတီနဲ့လွှတ်တော်မတိုက်အောင်ဘလို့ဆောင်ရွက်မလဲအပါအဝင်ပါတီရှေ့လုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါကြောင့် NLD ပါတီရဲ့ရှေ့ခီးနဲ့ပတ်သက်ပြီးတော့ဒေါက်တာတစ်ဆွေရဲ့အမြင်ကိုမေးကြည့်တော့
ခက်ခဲတဲ့ကြားရတဲ့အတော့မှကျွန်တော်တို့သက်ဆက်အောင်နေခဲ့ပြီးတော့အခုတခါမျိုးဆက်တစ်လက်ကမ်းမှုတွေမျိုးဆက်တစ်တွေနေရာပေးမှုနဲ့တင်နန်းနေပါလုံနေတော့ကဒီနေ့ဖြင့် NLD ပါတီတွင်းမှာလည်းအခုအစိုးရထဲမှာရောက်သွားတဲ့ပုဂ္ဂိုလ်တွေလွတ်တော်ထဲမှာရောက်သွားတဲ့ပုဂ္ဂိုလ်တွေပါတီကိစ္စလက်မကြည့်နိုင်ရင်နောက်ထပ်ပုဂ္ဂိုလ်တွေကျွန်တော်တို့တက်လာလိမ့်မယ်အဲတက်လာမဲ့ပုဂ္ဂိုလ်တွေလည်းလူသစ်ဖြုံတော့ကျွန်တော်ကတော့ဟိုယုံကြည်ပါတယ်ဒီပုဂ္ဂိုလ်တွေဟာအရင်ကောင်းဆောင်တွေလိုပဲ လားစိတ်ဆင်နေတာမှန်မှန်နဲ့ပါတီအရေးကိုလည်းထိန်းချုပ်သွားနိုင်မယ်ဒီခွန်လန်တရခု2015ရွေးကောက်ပွဲအနေပြီးတော့မွေးပြလိုက်တဲ့အတွက် NLD ကလည်းအရင်ကတဲ့တောင်မှပို့ပြီးတော့အင်းသိအသက်လူသက်စိတ်သက်တွေနဲ့လူတွေပါနေရာရနိုင်တဲ့အနေထားတည်းရောက်လာတယ်လို့မြင်ပါတယ်ခင်ဗျ
ဒီကနေ့တနင်္လာနေ့မှာတော့ပြည်ထောင်စုလွှတ်တော်မှာရွေးကောက်ခံသမ္မတဦးထင်ကျော်ကနေဝင်ကြီးဌာနတွေပြင်ဆင်ဖွဲ့စည်းတာနဲ့ပတ်သက်လို့တင်ပြဆွေးနွေးမှာဖြစ်ပါတယ်ရှင
်မအင်ဂျင်နီယာအခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအပတ်စဉ်အစီအစဉ်ကိုနားဆင်ကြပါတော့မယ်မြန်မာနိုင်ငံမှာရွေးချယ်လိုက်တဲ့သမ္မတတွေဟာတိုင်းပြည်ရဲ့အကျိုးစီးပွားအတွက်ထိထိရောက်ရောက်လှုပ်ဆောင်နိုင်မဲ့သူတူဦးဖြစ်တယ်လို့မကွေးတိုင်းတိုင်းဒေသကြီးလွှတ်တော်အမတ်ဒေါက်တာအောင်မိုးညိုကပြောပါတယ်တိုင်းပြည်အတွင်းအတွင်ကူပြောင်းရေးနဲ့ပတ်သက်ပြီးတော့ပြောဆိုရမှာအင်းဒီချင်းနိုင်ငံတွေစီကဥပမာကောင်းတွေကိုလေ့လာပြီးတော့ကိုတိုင်းပြည်အတွက်အကောင်းဆုံးဖြစ်မဲ့နည်းလမ်းတွေကိုကြာဆအကောင့်ထည့်ဖော်ရမယ်ပြည်သူတွေရဲ့ယုံကြည်ကိုးစားမှုရဖို့အတွက်ရိုးသားသားနဲ့အကျင့်ပြည့်ခြောက်ဆားမှုတွေကိုတိုက်ဖျက်ရမယ်လို့ပြောဆိုပါတယ်NLD ဘဟုကော်မတီဝင်လည်းဖြစ်မကွေးတိုင်းတိုင်းဒေသကြီးလွှတ်တော်အမတ်လည်းဖြစ်တဲ့ဒေါက်တာအောင်မိုးညိုကို Washington DC က VOA Studio မှာကိုစော်ဝင်းလှန်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ကြပါပြီခင်ဗျာ
အမွန်ညိုအခုလို view လာပြီးတော့တက်ဆုံးမင်းမြန်းဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့လည်းဒါကိုဘွားမှာတသက်မှာတစ်ခါဆိုသလိုအမတန်ဂုဏ်ယူရမယ့်ကိစ္စလို့ပဲသဘောထားပါတယ
်ဟုတ်ကဲ့ဒါကြီးလည
်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့
ဟုတ်ကဲ့ပထမဆုံးတော့ဆရာရဲ့အခုဆရာရောက်တဲ့အချိန်ကလည်းမြန်မာပြည်မှာတကယ်အပြောင်းလဲကြီးဖြစ်နေတဲ့အချိန်နဲ့တိုက်တိုက်ဆန်းဆန်းဖြစ်နေတော့
ဟုတ်ကဲ့
ဒီကျွန်တော်တို့ဒီကနေ့မှဆိုရင်ပဲသမရရွေးချယ်မှုတွေလွတ်တော်ထဲမှာသူတို့မဲပေးရွေးချယ်တာတွေလုပ်ကြပါတော့မယ
်ဟုတ်ကဲ့
ဆိုတော့ကုထင်ကျော်ဟာဘယ်လိုလူလဲဆရာဘယ်လိုသိထားပါသလဲသူက
ကျွန်တော်ဒီစလောက်ကတော့အမတန်ရီမွန်တဲ့လူကြီးလူကောင်းတစ်ယောက်ပါပဲ။နော်သူ့ကိုရွေးချယ်တာဟာကျွန်တော်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒေါက်အောင်ဆန်းစုကြည်နဲ့ရန်နုံမြင့်မှန်ကန်နဲ့လှုပ်ရလို့ကျွန်တော်တင်ပြလိုပါတယ်ပြောချင်တယ်။တချို့ကတော့လေဝေဖန်ကြတာပေါ့လေ။ဟိုဝေဖန်ဒီဝေဖန်ဝေဖန်ကြတာတွေရှိပါတယ်။သို့တော်လည်းပဲဒါဥထင်ကျော်အကြောင်းကိုတေချာကားကားနဲ့မသိလို့ဝေဖန်တာပါ။ကျွန်တော်တို့ကိုရီးအတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ကျွန်တော်မဲဆန္ဒနယ်မြေထဲမှာကိုပဲနော်။အဲဒီမှာဟိုညောင်ကျုံတို့ယသာကုန်းဆိုတဲ့နေရာတွေမှာကြီးကြီးလို့ဒုက္ခရောက်ရတာတွေရှိတယ်။အဲ့ဒါဒီသူက Facebook မှာတင်လိုက်တော့ဒါကျွန်တော်သူများမျိုးရွာတွေရတယ်လို့မရပါဘူးပေါ့အဆုံဖျားကြနေလို့ဆိုတာသူကတိတဲ့အတွက်ဥထင်ကျော်တိတဲ့အတွက်စံနေစီတွေစေဝါပစ္စည်းတွေနော်တင်း80ဘူးလောက်လှူဒန်းယုံနေမှာကောက်ဘူးနော်ဒီဇယ်အင်ဂျင်တက်ထားတဲ့အဲပဲ့တောင်ထီဒီဇင်းမှာသူကလှူတယ်ဒါကျွန်တော်မဲဆန္ဒနယ်မြေနဲ့ဆိုင်တဲ့ကိစ္စနောက်တစ်ခါဒီမကွေးတိုင်းမင်းဘူးမြို့နယ်မှာထုံမကြီးဆိုတဲ့ရွာရှိတယ်ရွာလုံးကျွတ်လောက်ကိုတစ်ခွက်ရောက်ကြတယ်မြေကဘာဖဲ့လို့မလို့ရေကြီးလို့မလို့အဲ့ဒီမှာလည်းပဲသူကိုယ်တိုင်ကိုသွားပြီးတော့မူးတဲ့ရည်ရွှေနေပေါ်ထဲမှာကိုဒါသွားပြီးတော့ကိုပဲအဲ့ဒီမှာလူဝတ်တာတွေကိုပံမှုထောက်ပံ့ခဲ့တယ်ဆိုတာသိရတယ်။ဆရာကြီးမင်းသူဝင်သူ့အဖေဆရာကြီးမင်းသူဝင်ဆိုလို့ရှိရလည်းပဲတိုင်းသိပြည်သိအမတန်ကိုအဲပြောရမယ်ဆိုလို့ရှိရင်အငါသားမွေးတနေ့မှာငါသားဒီနိုင်ငံတော်သမ္မတဖြစ်မယ်လို့မပြောတော့လဲပြောပြီးသကဲသူကိုအံ့ဩစရာကောင်းတာလေးတစ်ချက်ကဘာလို့ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံအင်္ဂလိပ်ကိုလိုနေလဲရောက်ကတည်းက1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာလွတ်လပ်ရေးရတယ်။ဆရာကြီးမင်းသွန်းဝင်ဟာအင်္ဂလန်မှာသွားပြီးတော့ပညာသင်နေစေအခိုက်မှာ1938ခုနှစ်ဇန်နဝါရီလ4ရက်နေ့စနေတိတိအလိုမှာတပြည်ညိုကဗျာလေးရေးပြီးတော့တခါတည်းတိုင်းပြည်ဟာအောင်စီအောင်ပေါင်းတဲ့ကိုပဲဟလာဘလို့ဖြစ်မယ်ဆိုတာမြေနမိတ်ဖတ်ခဲ့တာဆိုလို့ရှိရင်ဒီနေ့မှာသမရဖြစ်သူရဲ့ဖခင်ဖြစ်မယ်ဆိုရင်တော့ကြိုးများပြောရင်တော့ဘယ်သူမှယုံမှာမဟုတ်ဘူး။တကယ်ကိုထူးစားတဲ့အံ့ဩစရာကောင်းလောက်တဲ့တိုက်ဆိုင်မှုလို့ပဲတင်ပြလိုပါတယ်။ဆွေကြီးမျိုးကြီးတွေကပေါက်ဖွားလာတာပညာအကြီးအချင်းအရာကိုအကျင့်စာရိတ္တအရာကိုလူမှုဆက်ဆံရေးအရာကိုဘာမှကိုပြောစရာမရှိတဲ့ပုံကိုကျွန်တော်တို့တမတာလောင်းဖြစ်ယာထားတယ်လို့ပဲကျွန်တော်မှတ်ချက်ပြုလိုပါတယ
်။ဟုတ်ကဲ့ဆရာဟိုဥထင်ကျော်ဟာဒီ NLD အတိုင်းဝိုင
်း
ဒီထိပ်ပိုင်းကလူတွေအတိုင်းဝိုင်းမှာတော့တည်ကြတယ်သူဘလို့လူလဲဆိုတာနားလည်ကြတယ်သူရဲ့ရည်တည်ချက်သူရဲ့လှုပ်ဆောင်ချက်တွေသူရဲ့ဟုတ်ပါတော့နော်နိုင်ငံရေးအယူအဆတွေအားလုံးကိုသိထားကြရတယ်ဒါပေမဲ့ပြည်သူလူထုကြားမှာသူ့ကိုသိတဲ့လူနည်းတယ်ပေါ့နော
်ဟို
လူအများစုကြားမှာဆိုတော့သူ့ရဲ့နိုင်ငံရေးရည်တည်မှုသူ့ရဲ့လှုပ်ဆောင်မှုတွေဟာဘယ်လိုရှိသလဲဆရာ
သူ့ရဲ့ရည်တည်မှုသူ့ရဲ့လှုပ်ဆောင်မှုတွေဟာလူမြင်သူမြင်ကြွားကြွားဝော်ဝါနဲ့ရှေ့မထွက်ပြီမယ်လို့နော်အမတော်ဆန်းစုကြည်ဖန်စီထိသိမ်းကြီးခံနေရတဲ့ကာလတစ်လျှောက်လုံးမှာလူအသည်များလူအငူရာစိတ်အစိတ်ဓာတ်အားပြီးလာခဲ့တဲ့ဇတိမောင်နှံမှာနော်ကျွန်တော်တို့ကတော်ဆန်းစုကြည်အိမ်မှာကျွန်တော်60ခု68တုံးကသွားပြီးတော့အမအခြေချုပ်ဘွားနဲ့နေတုံးကကျွန်တော်လည်းအတူနေခဲ့ဘူးတယ်အဲဒီတုံးကတဲလို့လူဝတ်သမ ्या ကျမ်းမာရေးကိစ္စမှာအစနော်လူဝတ်သမ ्या ကုညီရမ်းမြန်ပန်ဖို့လာတာပါနော်သို့တော်လည်းပဲငါဒီဓာတ်လုံနေတဲ့မျိုးငါတို့လူစုများလူမျိုးဆိုတာကြွားကြွားပါပါလုတတ်တဲ့လူမျိုးမဟုတ်ဘူးအမတန်ကိုဟလာနှိမ်ချပြီးတော့ရိုးသားနေတဲ့လူမျိုး ခုကြမှာပဲနောက်ကတက်လာတယ်သူဘာဒီဘလို့လုတ်ခဲ့တယ်ဘာလဲဆိုတာတော်ဒီရွာဒီသွားခဲ့တယ်ပေးခဲ့ကန်းခဲ့ထောက်ပံ့ခဲ့တာဒီအယောက်ဒီမြစ်ဘေးမှာလှည့်စီးပြီးတော့လက်ထဲမှာလည်းပဲအသက်ကလည်း80လောက်ဆိုတော့ဒုံနေပေါ့နော်ဒုံကြီးနေပေါ့လှင်းနောက်မှာထိုင်ပြီးလိုက်နေတာကျွန်တော်တော့မှနောက်လိုက်ပါသေးတယ်ကျွန်တော်အခုရဲ့မာစီဒီတကား6ပေါက်ကဝေချင်ပါလေခင်ဗျာဆိုနောက်တော့သူကဘောကြရတယ်ဒါကြွားကြောမှမနေခဲ့လို့ပါခုမှပဲ Facebook မှာတက်လာတယ်တို့ရဲ့တမရာကြီးဖြစ်မဲ့ပုံကွာပြည်သူလူထုနဲ့မကွန်းကွာဘူးဒါတွေဒါတွေလုတ်ခွေတယ်ဆိုတာ Facebook မှာကြည့်ရင်သိပါတယ်ဒါကျွန်တော်လည်း share နေပါလေအဲ့ဒ
ါဟုတ်ကဲ့ဆရာဟုတ်ကဲ့နောက်တစ်ခုကအခုဒါပြီးခဲ့တဲ့အစိုးရတက်တန်းတော့ကဆိုလို့ရှိရင်ဟိုကြံ့ခိုင်ရေးပါတီကသူကအများစုနိုင်ခဲ့တယ်အခု NLD နိုင်တယ်လို့ပေါ့နော
်
ဟိုနိုင်ခဲ့တော့ဒီပြည်နယ်တိုင်းဒေသကြီးအစိုးရတွေမှာလည်းသူတို့ဒီဝန်ကြီးချုပ်တရားဆသူတို့ကြိုက်တဲ့လူတွေကိုရွေးချယ်ခန့်အပ်ခဲ့တယ်ပေါ့အခုကတော့ရိုးကလုံးဝပြောင်းသွားပြီစန့်ကျင်မဲ့ဖြစ်သွားပြီ NLD ကအများစုနိုင်တယ်ကျွန်တော်တို့အပြင်မှာကြားနေကြရတာကလည်းပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုဒီဟို NLD ကလူတွေနဲ့ခတ်မယ်ဆိုတော့ကျွန်တော်တို့ကြားပါတယ်အဲ့ဒါဟုတ်ပါသလားအဲ့ဒါခတ်တူတူလေးဖြစ်ပြီပါအ
ဲ့ဒါကတော့ဒါကြားတဲ့အတိုင်းမှတ်ပါတယ်သို့တော်လည်းပဲဒါဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရကိုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာဒီအခွင့်အရေးရှိလို့လုပ်တာပါဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမဆန့်ကျင်ပါဘူးနော်အဲ့ဒါမျိုးရှိပါတယ်ဥပမာပြရခိုင်ပြည်နယ်တို့ရှမ်းပြည်နယ်တို့မှာအဲအုပ်လွှတ်တော်ပိုင်းမှာဆိုလို့ရှိရင်တော့သူတို့ကဟိုဒိုမိနင့်ဖြစ်တော့ကြတယ်သူတို့ဥက္ကဋ္ဌတွေပါလိရှိပါတယ်သို့တော်လည်းပဲအစိုးရမှာတော့တမရစီတန်းကြဖွဲ့နိုင်ခွင့်ရှိတော့ကဒီတိုင်းပဲကျွန်တော်လည်းကြားသိထားပါတယ်သို့တော့အတိအကျတော့ဆင်းမထွက်သေးပါဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဟာအန်ဒီရဲ့ဒီဘိုလ်လုံးမှုဆောင်အဖွဲ့ဝင်တူဦးလည်းဖြစ်တော့ဒီဟိုအခုအန်ဒီကသွားမဲ့လမ်းကြောင်းနေနဲ့ပတ်သက်ပြီးတော့ဆရာလည်းအတိုင်းအတာတစ်ခုထီတော့သိထားတာပဲ
ဟုတ်ကဲ့
ဆိုတော့ဒီကျွန်တော်တို့ကြားသိရတဲ့အထက်မှာဒီရန်ကုန်တိုင်းဒေသကြီးလိုနေရာမျိုးအရေးကြီးတဲ့နေရာတွေပေါ့နေပြည်တော်တိုင်းကတော့သူတို့ကင်မယ်လို့သူတို့ပြောထားတယ
်ဟုတ်ကဲ့
ဆိုတော့ဒီဖွဲ့စည်းပုံအရသူတို့ပြောထားတာကြီးရန်ကုန်တိုင်းလိုနေရာကြီးမျိုးမှာသူတို့လိုချင်တယ်လို့ပြောတယ်ဆိုတဲ့ကိစ္စတွေရောသူတို့ဆိုတာစစ်တပ်ကပေါ့နော်အဲ့ဒါရောဟုတ်ပါသလားဆရာ
အဲ့ဒါကျွန်တော်သိရတယ်ကတော့ဒါဒီ Facebook သတင်းလောက်ပဲကျွန်တော်သိတာပါဟိုတရားဝင်သတင်းအနေနဲ့ဒီတက်မတော်အတိုင်းဝင်းကကြန့်ခိုင်ရေးအတိုင်းဝင်းကဒီနေရာတွေမှာဝင်ကြီးရုပ်နေရာယူရမယ်ဆိုတဲ့ကြေညာချက်မျိုးတော့ကျွန်တော်မတွေ့ပါဘူ
းဒီအခုဆရာကမကွေးတိုင်းဒေသကြီးဟိုကလွတ်တော်မှာရွေးခန့်ထားရတဲ့ကိုယ်စားလှယ်ဖြစ်တယ်ဆိုတော့အခုမကြခင်မှာလဲဝင်းကျုပ်ဒီပါတွေခန့်ကြဖို့ရှိတော့ဆရာကခေါင်းဆောင်မှုအပိုင်းမှာပါလာနိုင်သလားဆိုလို့ကျင်တာကတော့ဒီတိုင်းဒေသကြီးရဲ့ဝင်းကျုပ်မြောင်ဖြစ်လာနိုင်သလားဆရာတိုင်းဒေသကြီးကိုဘယ်လိုများဥဆောင်ပြီးတော့လှုပ်သွားခြင်းတယ်လဲအစိုးရအောင
်အဲတိုင်းဒေသကြီးအနေနဲ့ကတော့ကျွန်တော်ကဒီမကွေးတိုင်းကမြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်နေတဲ့မှာကျွန်တော်ကတူဦးဒီသောဘုံအလုံးမှုဆောင်အဖွဲ့ဝင်ဖြစ်ပါတယ်သူတို့ခိုင်းတဲ့အတိုင်းလဲတာဝန်တွေကျွန်တော်ထမ်းဆောင်ပါတယ်နော်သို့တော်လည်းပဲမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဖြစ်ရမယ်လို့တော့ကျွန်တော်ဘယ်သူမှအတိအကျမပြောသေးပါဘူးညွှန်ကြားချက်လည်းမထွက်သေးပါဘူးဒါတမတာကြီးရွေးပြီးကမှအတည်ပြုပြီးကမှဖြစ်မဲ့ကိစ္စပ
ါဟုတ်ကဲ့အခုဆရာအမေရိကန်ကိုရောက်နေတဲ့ကိစ္စလေးကိုလည်းကျွန်တော်တို့ပြောကြရအောင်ပ
ါဟုတ်ကဲ့
ဆိုတော့ဆရာဒီကိုရောက်နေတာဟာ GE ဒီလျှက်စစ်ကုမ္ပဏီကြီးကနေပြီးတော့ ASEAN ဆယ်နိုင်ငံကိုယ်စားလှယ်တွေဖိတ်ပြီးတော့မြန်မာနိုင်ငံကိုယ်စားလှယ်တယောက်အနေနဲ့ဆရာရောက်လာတယ်ပြောတယ
်ဟုတ်ကဲ့
အဲ့မှာဆရာတို့တင်တန်းနေတက်ကြတယ်ပေါ့
ဟုတ်ကဲ့
ဘယ်လိုတင်တန်းနေတက်ကြသလဲဆရာအချင်းချင်းလေးဟုတ်ကဲ့ပြောပြလို့ရအောင
်တင်တန်းကတော့ဒီမှာဗန်ဒါကြီးကိစ္စတွေပါတယ်စွမ်းရည်ကိစ္စတွေပါတယ် infrastructure ကိစ္စတွေပါတယ် infrastructure ကိစ္စဆိုလို့ရှိရင်လည်းပဲဟလာဒီဥပမာဖြင့်ဒီ financial institutions အနေနဲ့ဗန်ဒါကြီးအရင်းမြစ် resource တွေအနေနဲ့ဟလာဒီမဘူဒီအမေရိကန်ဘာအတွင်းကိုထုတ်ကုန်ဗန်ကြီးတွေကလည်းဘလိုနေထားမှာရှိတယ်အဲ့ဒါ trade relation နဲ့ပတ်သက်ပြီးတော့သူတို့ဘလိုတွေဆောင်ရွက်မှုတွေရှိတယ်ဒါတွေကျွန်တော်ရှင်းပြတာပါပဲเนาะအဲ့ဒီကလည်းကျွန်တော်တို့ကအများကြီးပညာရပါတယ်เนาะဖိတ်တာကတော့ GE ရဖိတ်တာတကယ့်ကိုပဲကဘာမှာကြီးကြပ်ခမ်းနားတဲ့ကုမ္ပဏီတစ်ခုပါမြန်မာနိုင်ငံနဲ့လည်းပဲပွင့်လင်းလာတဲ့ဒီနေ့မှာသူကဥပမာဖြင့်လူကြီးမင်းလို့လည်းသိပြီးသားပဲဟိုဒီဟိုဟာဟိုဘုံကြီးကလေးနေငှားတဲ့ကိစ္စเนาะလေးနေငှားတယ်အဲ့ဒါမျိုးတွေလည်းဆောင်ရွက်ပေးနေ GE ကတစ်စင်းပဲဆောင်ရွက်ပေးနေတယ်နော်နောက်ကစွမ်းရည်နဲ့ပတ်သက်ပြီးတော့လည်းပဲသူတာဘိုင်အင်ဂျင်တွေရောင်းမှုလည်းရှိတယ်လို့ကျွန်တော်ကြားသိရပါတယ်နော်ပညာတွေကတော့အများကြီးရပါတယ်အဲသို့တော်လည်းပဲကျွန်တော်တို့ကဟိုတခုပြောတင်ပြနေတာကကိုလိုက်နိုင်တဲ့ပညာတွေရှိသလိုမလိုက်နိုင်တဲ့ပညာတွေလည်းရှိတယ်ဆိုတာကိုကျွန်တော်ကဒါဝန်ထဲစွာနဲ့ပဲတင်ပြမှာဘာဖြစ်လို့လဲဆိုတော့ဥပမာအဖြစ်သူတို့ဆွေးနွေးတဲ့အထက်မှာဒီ Trans Pacific Partnership ဆိုတဲ့နော် Pacific ဒေသဖြတ်ပြီးတော့နော်ရောင်းဝယ်ဖောက်ကားကြမယ်မိဖွဲ့ကြမယ်ဆိုတဲ့အနေအထားမျိုးမှာကြတော့ကျွန်တော်ကကြားပဲကြားဘူးလားဒါကိုရိုးရိုးယုံမရှိတော့ဘာမှမဆွေးနွေးနိုင်ဘူး။ဒါနဲ့ပတ်သက်ပြီးတော့စင်ကာပူတို့မလေးရှားတို့အင်ဒိုနီးရှားတို့ကဆွေးနွေးနိုင်ကြတယ်နော်။ဥပမာဖြစ်ရင်တော့ digital trade ဆိုတာမျိုးနော်။ဟလာဒီ digital နောက်ဆုံးပေါ်နည်းပညာတွေနဲ့ပတ်သက်ပြီးတော့နော်စီမံခန့်ခွဲတာစီဝါကုံတွေလုပ်တာတွေဒါတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကကြားလာကြားဘူးလား။ဘာမှကိုကဝန်ထိထိရရဝန်ရောက်ဆွေးနွေးနေတာမရှိဘူး။အဲဒီမှာဆွေးနွေးနေတဲ့လူငယ်တွေကိုကြည့်ရမယ်ဆိုလို့ရှိရင်လော်ရိုဟလာဒီကမ်ဘောဒီးယားတို့ဒီဒီဗီယက်နမ်တို့မလေးရှားတို့အင်ဒိုနီးရှားတို့ကလူငယ်တွေအမတန်ဆွေးနွေးနေတာတွေတွေ့ရတယ်ကျွန်တော်ဆုံးကကြည့်တဲ့အခါလောလိုနိုင်ငံမျိုးကတောင်မှလူငယ်တယောက်ကနော်ပါရဂူတဲ့ပြီးဒေါက်တာဆိုလို့မေးကြည့်တယ်ပါရဂူနဲ့ဒေါက်တာဘွဲ့ရသူက PhD ဒေါက်တာဘွဲ့ဒါမှပညာသင်ခဲ့တော်ဆိုတော့ ဂျာမနီမှာ9နှစ်တည်မတင်ပြပြန်တင်ခဲ့ရတာတဲ့နောက်တခါမလေးရှားတယောက်မိပြန်တော့ဆွစ်ဇာလန်ပါတူပွဲရတာဆိုအဲ့လိုကကျွန်တော်တို့ကလူငယ်တွေကိုဟိုအများကြီးကိုကျွန်တော်တို့က
ပြုစု
ပြုစုတူထောင်မှုအများကြီးလိုးနေတယ်ဆိုတာကိုကျွန်တော်တို့ကသိခဲ့ရ
ဆိုလို့ကျွန်တော်တို့ကိုယ်တိုင်ပြည်အာဏာချက်တွေလိုအပ်ချက်တွေကိုတွေးလာရတယ်ပေါ့
အတအမတန်ကိုဒါလိုအပ်ချက်ပဲတော့သူများတွေကအုပ်ချုပ်ရေးနေရာမှာတိုင်ပြည်ဖွံ့ဖြိုးတိုးတက်အောင်အေးချမ်းသာရအောင်ဆောင်ရွက်နေတဲ့အချိန်ရနေတဲ့အချိန်မှာကျွန်တော်တို့ကဒီကကဟိုရှင်းရမယ့်ကိစ္စတွေရှင်းနေရတဲ့ကိုလုံးလက်ချလဲလိုက်နေတာမျိုးတော့မဖြစ်စေချင်ဘူးဒါအမတန်အရေးကြီးတယ်တိုင်ပြည်မှာနော်တိုင်ပြည်ကောင်းစားဖို့အေးချမ်းသာရဖို့ဖွံ့ဖြိုးတိုးတက်ဖို့ကိုရှေ့ရှုပြီးတော့အလုံးပူပေါင်းဆောင်ရွက်ကြမယ်နှင်းရည်နဲ့တိုင်တိုင်ပင်နဲ့လုပ်ကြမယ်ပြည်သူ့ဆန္ဒဥထိပ်ထားရမယ်ပြည်သူ့ကိုမျက်နှာမူရမယ်ဆိုတာဘဝဥဝင်တဲ့စကားအမှန်ပဲနော်အဲ့ဒါလေးတင်ပြခြင်းပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုကဆရာဟိုဆရာဟာဆိုလို့ရှိရင်ထထူးခြားခြားတုံးတက်ကွမ်းလွတ်တော်ကိုရွေးခန့်ထားရတဲ့လူတယောက်ခြားခြားပါးပါးတွေထဲမှာပါတယ်ပေါ့နော်ဆိုတော့ဆရာဟာဒါဒီလိုတုံးတက်ကွမ်းခက်ခက်ခဲခဲကြတဲ့အရင်60ရွက်ကောက်ပွဲတုန်းကလည်းဒါအခက်ခဲတွေကြော်လာပြီးတော့ရွက်ကောက်ပွဲဝင်ခဲ့ကြတယ်ဆိုတော့
ဟုတ်ကဲ့
ဆရာရဲ့နိုင်ငံရေးအပေါ်ယုံကြည်ချက်လှုပ်ဆောင်ချက်တွေကတော့ဒီတုံးတက်ကွမ်းနဲ့ရင်ပြနေပြီပေါ့နော
်ဟုတ်ကဲ့
ဆိုတော့ရှေ့ချောက်ဆရာအခုလဲမကွေတိုင်းဒေသကြီးကိုကိုစားပြုပြီးရွေးခန့်ထားရတယ် NLD ဖိုလ်လုံးမဆောင်ကော်မတီဝင်လည်းဖြစ်တယ်ဆိုတော့ကိုကိုစားပြုတဲ့ပြည်သူလူထုကိုဘလို့များဥဆောင်သွားခြင်းလဲအထူးသဖြင့်တော့မကွေတိုင်းကိုကိုစားပြုနေဆိုတော့မကွေတိုင်းပြည်သူလူထုတွေကိုတိုးတက်ကြီးပွားအောင်တိုင်းပြည်နယ်တိုင်းဒေသကြီးတိုးတက်ကြီးပွားအောင်ဘာတွေများဥဆောင်လုပ်ပလုပ်ပေးခြင်းပါလဲဆ
ရာအဲ့ဒါကတော့လေကျွန်တော်ဒီအတွေ့အကြုံနဲ့ကျွန်တော်အတွေ့အကြုံအရာကိုအခုကြီးရပြေးလိုက်တဲ့သင်ခန်းစာအရာကိုကျွန်တော်ပြောချင်တာလေးတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ဒီနေ့သင်ပြီးဒီနေ့သင်ခန်းစာစပြီဆိုလို့ရှိရင်ပြီးခဲ့တဲ့ရက်ကဘာတွေသင်ခဲ့ရတော့ကြီးရပြေးခဲ့တဲ့ knowledge ကဘာတွေများခမရအတွက်အထောက်အကူဖြစ်မလို့တန်ဖိုးရှိမလို့ဆိုတော့ပြန်ပြောပြတယ်ပြန်ပြောပြမှာတခုကိုကျွန်တော်အဲ့ဒါဒါအမတန်ကိုတန်ဖိုးရှိတယ်เนาะဒါတော့ကျွန်တော်တို့ကဘဝအတွေ့အကြုံတွေကိုဒါကိုခင်ဗျားတို့ကြီးရဲ့ယဉ်ကျေးမှုလာဒီယုံကြည်ချက်ခံယူချက်တွေကိုတန်ဖိုးထားတယ်နားလည်သဘောပေါက်တယ်ဆိုတာပြောခဲ့တဲ့အချက်တစ်ချက်ရှိတယ်အဲ့ဒီအချက်တစ်ချက်ကဘာလို့ဆိုတော့တို့ကြီး culture and belief ဆိုတာမှာအချက်၅ချက်ရှိတယ်တစ်ချက်ကဘာလို့ဆိုတော့ learn and adapt to win เนาะသင်ယူပါဟာလာသင်ယူရမယ်နောက်တစ်ခါတကယ့်ကိုဖွံ့ဖြိုးတိုးတက်နေတဲ့นิปัญญาอัตตปัญญากบามาဖြစ်ပြနေတာဒီနဲ့လက်ယုံးကြီးစီဖြစ်အောင်စူးစမ်းနိုင်ရမယ်အဲ့ဒါမှအောင်မြင်မယ်အဲ့လိုမှမဟုတ်နိုင်မအောင်မြင်ဘူးကျွန်တော်နိုင်ငံအမတန်ကိုဖုံပြိုးတိုးတက်မှုနှိမ့်ကြတယ်เนาะအာရှမှာကိုဒုတိယအဆင့်ရဲ့ဆုံးအဆင့်အာဆီယံနိုင်ငံတွေထဲမှာဆိုလို့ရှိရင်10နိုင်ငံမှာဘေးစီးဖြစ်နေတယ်เนาะ UN ကတွက်ထားတဲ့the human development index မှာဆိုရင် BNN တို့ယိုးရီးယားတို့ဒီကမ်ဘောဒီးယားတို့လာဦးတဲ့ကိုနောက်ကျတယ်ကျွန်တော်အဲ့ဒါဘာကြောင့်လို့ဆိုတော့မြန်မာနိုင်ငံကိုဟလာဥဆောင်ဥရပြုတ်ရတဲ့လူတွေသည်เนาะဟလာဒီ learning and adapt to win ဆိုတာမျိုးမလုပ်ခဲ့လို့မလို့ဒီလိုမျိုးကျွန်တော်ကခံစားရတယ်ကျွန်တော်ဒါ team user ချက်ကိုမှန်ရင်မှန်မယ်မှားရင်မှားမယ်ဥပမာဖြင့်ရှေ့အသေးလုတ်သွားတာတွေရှိတယ်ဟိုကျွန်တော်တို့ပုံမြူမှာဆိုရင်လည်းပဲလာဒီ cyber သိမ်းပန်းအတွက် layer တွေသိမ်းတယ်เนาะ layer တွေသိမ်းတာလည်းအများကြီးပဲအေးကဘူးမနေဘူးသိမ်းတာလေသမားအမတန်ဒုက္ခရောက်တာပေါ့လွတ်တော်မှာလည်းကျွန်တော်တတ်နိုင်ပြီးမှစူးစမ်းခဲ့တယ်เนาะဥပမာပြီးတော့ပြောင်းသူလွတ်တော်ကိုနိုင်ငံတော်တမန်တော်ကြီးကဟလာတုံ့ဝန်လာပို့တယ်เนาะတက်မတော်နဲ့နိုင်ငံတော်အစိုးရသိမ်းခဲ့တဲ့လေယာမီအေကာဘုံက4,000-5,000ကျော်ရှိတယ်ဒါသူတို့ပြောတဲ့ figure ပေါ့4,000-5,000ကျော်အနဲ့3,000-5,000ကျော်ကိုအသုံးလိုတဲ့အတွက်ပြန်လဲဆွတ်လို့မှမဟုတ်ပါဘူးဆိုပြီးတော့တမရကြီးကတုံဝန်လာပို့တယ်တုံဝန်လာပို့ပြီးတရက်နှစ်ရက်မှာပဲကျွန်တော်အဆိုးတင်တယ်နော်ကြီးလက်ဒေတာဖုံမျိုးစီရင်နော်မမှုရောကြပါကြီးလုံနေတဲ့အချိန်မျိုးမှာဒီလိုမျိုးမဆုံးပြသင့်ပါဘူးဒီအဆိုးဒီဆုံးပြချက်ကိုပြန်လဲပြင်ဆင်သင့်ပါတယ်ဆိုပြီးကျွန်တော်လွှတ်တော်မှာအဆိုးတင်ခဲ့တယ်ဒါသင်္ကန်းလာယူပြီးလုံတင်လို့ထဲတာဒီလုံနေတာ
ဟုတ်ကဲ့
ကျွန်တော်မကွေးတိုင်းကျွန်တော်မြို့နယ်ထဲမှာလည်းရှိတယ်တပင်းမြို့နယ်တွေမှာလည်းရှိတယ်နော်လေသမားကိုထိုက်တဲ့နဲ့ယောကြီးပေးရမယ်စီးနဲ့ကန်းနဲ့ပဲသိရမယ်စီးကန်းဥပဒေစန့်ကျင်ပြီးတော့လုပ်ခဲ့မယ်ဆိုရင်တော့ရှေ့အစင်အစိုးရအစင်ဆက်ခံရသလိုပဲအဖွဲ့ချုပ်အစိုးရလည်းပဲဟိုပြည်သူလူထုရဲ့ယုံကြည်ကိုးစားမှုရမှာမဟုတ်ဘူးပြည်သူလူထုယုံကြည်ကိုးစားမှုတကယ်လိုချင်ရင်ပြည်သူဆန္ဒနဲ့အညီပြည်သူဒုက္ခမပေးဖို့လိုတယ
်
ရိုးရိုးသားသားနဲ့တော်ဆန်းစုကြည်ပြောထားတယ်လို့အကျင့်ပြတ်ခြားစားမှုဦးစားပေးပြီးတိုက်ဖြတ်မယ်ဆိုတာမျိုးတွေဒါတွေလုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဆရာကျေးဇူးအများကြီးတင်ပါတယ်ခ
င်ဗျဟုတ်ကဲ့ရပါတယ်ခင်ဗျဟုတ်ကဲ့ဟုတ်ကဲ့
ဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ VOA American တန်ရဲ့တင်းလာနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှင်တို့အခုဆက်ပြီးတော့နားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းဒိုမီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုအစီအစဉ်မှာနားဆင်ကြရမယ့်အထက်မှာဆိုရင်တော
့ဒေမကြခင်သမရသည်အစိုးရအဖွဲ့သည်ဟာသမရဦးသိန်းစင်အစိုးရအဖွဲ့စီကနေတာဝန်လွှဲပြောင်းရယူပါတော့မယ်ဒီလိုတာဝန်လွှဲပြောင်းရယူတာဟာ
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းသတင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါအပြင်မြန်မာပြည်ကပေးစာကဘာတလွှားထူးခြားစံပြစတဲ့အစီအစဉ်တွေကိုလည်းကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်မတ်အီတာနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေပြီးတော့နှစ်ပတ်လောက်ရှိပါပြီ။ကျမတို့ရဲ့နေ့စဉ်ရုပ်မြင်သံကြားထုတ်လွှင့်မှုကို Facebook လူမှုကွန်ရက်အစမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပြသနေတာ။မြန်မာနိုင်ငံမှာအင်အား TV ရှေ့ထိုင်ပြီးတော့တကူးတကTV အစီအစဉ်တွေမကြည့်ဖြစ်တဲ့သူတွေအတွက်တယ်လီဖုန်းနဲ့အလွယ်တကူကြည့်ရှုလို့ရလို့အလုံးအတွေ့အတော်လေးအဆင်ပြေပါတယ်ဆိုတဲ့မှတ်ချက်ရေးကျေးဇူးတင်စကားပြောလာတာရေးနေတိုင်းမထောင်ချီရရှိတာပါနော်ဒီထက်မှာတော့ Angela Longja က
ဒီညအတွက် VOA ရဲ့ဓာတ်ရိုက်ထုတ်လွှင့်မှုသတင်းကိုပြောနေတာအခြေအနေအကြောင်းကြောင့်ဝန်ကြီးအတွက်စူးစမ်းနေကြတော့ကမ္ဘာနိုင်ငံရေးအခြေအနေတွေကမ္ဘာစီးပွားရေးလူမှုရေးအခြေအနေတွေဒါတွေကိုပြည်တွင်းပြည်ပမှာရှိတဲ့မြန်မာနိုင်ငံသားတွေအများစုကတကူးတကရှာဖွေစူးစမ်းလေ့လာဖို့ဆိုတာမလွယ်ပါဘူး VOA ရဲ့အစီအစဉ်တွေကြောင့်မြန်မာနိုင်ငံသူအများစုကမ္ဘာအခြေအနေအရရက်ကိုကြည့်ရှုခွင့်သိခွင့်ရတဲ့အတွက်အထူးကိုပဲကျေးဇူးတင်လှပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေစိတ်ဤချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့အဆင်ပြေဆုံးကြပါစေ
ဟုတ်ကဲ့ပါ VOA ရဲ့ပရိသတ်တွေအဆင်ပြေတယ်ဆိုလို့ VOA အဖွဲ့သားတွေဝမ်းသာပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာလကရွေးကောက်ပွဲတစ်ခုအောင်မြင်မြင်ကျင်းပနိုင်ခဲ့ပြီးတော့အခုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲနှစ်ပေါင်း90တွင်မှာပထမအဦးဆုံးဖြစ်တဲ့အရက်သားသမရသစ်တဦးကိုရွေးချယ်တင်မြောက်နိုင်လို့တော်တော်များများဝမ်းသာအရဖြစ်နေကြတာတွေ့ရပါတယ်ရှင်။ဒီထက်မှာတော့အခုဖြစ်နေတဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့အစာတွေကိုတစ်ဆက်တည်းပြောပြပေးသွားချင်ပါတယ်။ခွန်ကျူးဆိုတဲ့တော်ရရှင်က
နိုင်ငံရေးအရပြောရရင်လက်ရှိမှာပြည်သူသမရာတတာအယံဝမ်းသာတယ်ဂုံယူမိတယ်ဒါပေမဲ့မသေးကြသေးတဲ့မြန်မာနိုင်ငံကြီးဟာမပြောရသေးဘူးဘာကြောင့်လဲဆိုတော့နှစ်90လောက်လှုပ်သွားတဲ့အရှုပ်တွေဟာအများကြီးရှင်းရအောင်ပဲအဲ့ဒီရှင်းတဲ့အချိန်မှာအကောင်းဖြစ်လာမလားအဆိုးဖြစ်လာမလားဆိုတာမပြောနိုင်သေးဘူးလေအများပြောလင်းတာကတော့တိုးတက်သောနိုင်ငံနဲ့ငြိမ်းချမ်းသောနိုင်ငံဖြစ်စေချင်ပါတယ်လူလူကောင်းဆောင်အမေစုအထူးပဲဂုံယူမိပါတယ်ဗျာ
လက်ရှိသမရာကိုကြိုးဆိုပေးမယ်လဲမသေးကြသေးတဲ့မြန်မာနိုင်ငံရဲ့အနာဂတ်ကိုတော့သေချာအတက်မပြောရသေးပါဘူးလို့ဒီသောရရှင်ခွန်ကျူးကရေးလာပါတယ်ထက်ထက်ဆိုတဲ့သောရရှင်ကတော့အရင်ကားထက်ဆိုင်ရင်အခုအစိုးရအသစ်ကိုယုံကြည်ပါတယ်လို့ဆိုလာပါတယ
်အရင်အစိုးရထက်ဆိုင်ရင်အခုအစိုးရအသစ်ကိုယုံကြည်ပါတယ်ဒီလူတွေဟာခံယူချက်အစိုးရဖြစ်ပြီးတော့ပြည်သူအတွက်ပြက်ပြက်သားသားကင်တွယ်လိမ့်မယ်ဆိုတာယုံကြည်ပါတယ်တရားဥပဒေစိုးမိုးရေးအတွက်အထက်ကနေအောက်ကိုကင်တွယ်မယ်လို့မြင်ပါတယ်ကျန်တာကတော့ဘလို့နေမလဲမပြောလို့ပါကောင်းတဲ့စိတ်နဲ့ရက်တီတဲ့သူကဘယ်ကိစ္စမဆိုအကောင်းဘက်ပဲသွားပါတယ်ပြည်သူတွေပျော်ရွှင်လာဖို့တရားဥပဒေစိုးမိုးရေးကိုအဓိကကင်တွယ်လိမ့်မယ်လို့မြင်ပါတယ်ဆိုလိုတာကဖိအားတွေကိုရှော့ချလိုက်တာနဲ့စိတ်ကောလူပါချမ်းသာလာမယ်ဆိုတာမလွဲပါဘူ
းတရားဥပဒေစိုးမိုးရေးကအဓိကပါလို့ဒီတော်ရရှင်ထက်ထက်ကအဆိုလာတာပါတော်ရရှင်စကိုင်းတာယာကတော့နိုင်ငံအုပ်ချုပ်သူတွေရွေးချယ်တင်မြောက်တဲ့နေရာမှာလူမျိုးဘာသာနဲ့မဆိုင်ပါဘူး နိုင်ငံကိုအမျှော်မြင်ရှိရှိနဲ့ဥဆောင်အုပ်ချုပ်သွားနိုင်မှုပဲအဓိကအကြပါတယ်ဆိုပြီးတော့တုံးခွားရှမ်းစုကြည်ရွာကတော်ရရှင်စကိုင်းတာယာရေးလာပါတယ
်ဒုတိယသမရနှစ်ကိုဘာသာစားတင်တာနဲ့ပတ်သက်ပြီးအမြင့်ကျင်းသူတချို့ကကန့်ကွက်နေကြပါတယ်အဲ့ဒါနဲ့ပတ်သက်ပြီးအမေစုအနေနဲ့တေချာလေးကင်တွေ့ပြီးပြည်သူတွေကိုနားလည်အောင်ရှင်းပြစေချင်ပါတယ်နိုင်ငံခေါင်းဆောင်တယောက်အနေနဲ့အမျှော်မြင်ရှိစွာရေးချယ်လိုက်တာကိုကျွန်တော်နားလည်ပါတယ်ယူသားတဲ့တော်သူတောင်သားတွေကိုအမြင့်ကျင်းသူတွေကသွေးထုတ်လိုက်မှစိုးရိမ်နေမိတာပါဝင်ကြီးဌာနတွေပေါင်းလိုက်တာကတော့ကောင်းပါတယ်တိုင်းပြည်အတွက်အသုံးစရိတ်ပိုထွက်လာနိုင်ပါတယ်တချို့ဌာနတွေကိုပေါင်းတာပိုကောင်းတယ်လုပ်ငန်းပိုင်းအရာလည်းလုပ်ရတာပိုကောင်းသွားပါတယ် NLD မှာကအစိုးရပိုင်းအတွက်အတွေ့အကြုံရှိပေမဲ့စေတနာအပြည့်နဲ့အလုပ်လုပ်ချင်တဲ့စေတနာအပြည့်ရှိနေတော့ပညာရှင်တွေနဲ့ပူးပေါင်းလုပ်ရင်အောင်မြင်မှာလို့ယုံကြည်ပါတယ်တခုရှိတာကကျွန်တော်တို့ပြည်သူတွေကလည်းအရာရာကိုစိတ်မလောပဲစိတ်ရှိရှိထားပြီးကိုတင်တဲ့အစိုးရဘာတွေလုပ်နေလဲဆိုတာကိုနားလည်အောင်လုပ်တဲ့အားလုံးဝန်းရံပြီးတော့အတွဲညီညီလှုပ်ဆောင်ဖို့ပြောချင်ပါတယ်ဗျာ
ဒါကတော့ VOA သောရရှင်တွေသူရဲ့ကိုပိုင်အမြင်တွေကို VOA ရဲ့ Facebook စာမျက်နှာပေါ်မှာလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေပေါ်မှာသောရရှင်တွေဝေဖန်တုံ့ပြန်လာကြတာဒီကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေသတွေနဲ့ကြားဖြတ်ဖြောပြပေးချင်ပါတယ်Billboard Hot ဖြစ်ဆုံးတေးသချင်းနေ CNN ဝင်တဲ့သချင်းတစ်ပုဒ်ပဲထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ဒီ Billboard ရဲ့ Hot ဖြစ်ဆုံးတေး100 CNN မှာဒီနံပါတ်30ရဲ့ရောက်နေတဲ့သချင်းတွေပဲဖြစ်ပါတယ်။လက်ရှိမှာနံပါတ်9ရောက်နေပြီးတော့ပြီးခဲ့တဲ့သတင်းပတ်ကတော့နံပါတ်30နေရာနဲ့ပဲဒီအကောင်းဆုံးတေး10ပုဒ် CNN ကိုစပြီးတော့ဝင်လာပါတယ်ရှင်။ Dance အဖွဲ့တည်ဆိုထားတဲ့ Kate by the Ocean ဆိုတဲ့သချင်းပဲဖြစ်ပါတယ်။ဒီသချင်းကို American Pop Guitar အဖွဲ့ဖြစ်တဲ့ခုနပြောသွားတဲ့ Dance အဖွဲ့ကတည်ဆိုတာဖြစ်ပြီးတော့ဒီ Dance အဖွဲ့ကတော့နာမည်ကြီးညီကို Pop အဖွဲ့ဖြစ်တဲ့ Jonas Brothers အဖွဲ့တွေက Joe Jonas ဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်ရှင်။မနေ့က September လမှာဒီသချင်းကိုစတင်ရောင်းချပြီးတော့ January လမှာတော့ Radio တွေမှာစပြီးတော့ဖွင့်ပြပေးတဲ့သချင်းပဲဖြစ်ပါတယ်။အခုမလအထိဆိုရင်ဒီသချင်းရောင်းချမှုပေါင်း9သိန်းကျော်ပါပြီ။ Dance အဖွဲ့ Kate by the Ocean ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။So carefully, let's start living dangerously. Talk to me, baby. I'm rolling up on you, sweet, sweet baby. Whoa, let's lose our minds and go crazy, crazy. Ah, oh, yeah, 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 yeah. I keep on hoping with the cake by the ocean bar. Walk for me, baby. I'll be dating you, we'll be Naomi. Whoa, let's lose our minds and go crazy, crazy. Ah, oh, yeah, 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 yeah. I keep on hoping with the cake by the ocean bar. Hot damn. So carefully, let's start living dangerously. Dance ဖွဲ့ရဲ့ Gate by the Ocean ဆိုတဲ့သချင်းကိုနားဆင်ကြားရတာပါမြန်မာသချင်းလေးတွေချစ်တဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းတပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်။အခုတော့ VOE ကထုတ်လွှင့်ပေးတဲ့သတင်းတပုတ်ပေါ်မှာသောရရှင်တွေတုံ့ပြန်ရေးလာကြတာကိုပြောပြပေးချင်ပါတယ်။ကျမတို့ဒီပြီးခဲ့တဲ့ February လလာကုန်ပိုင်းတော့ထုတ်လွှင့်ပေးတဲ့သတင်းတပုတ်ပဲဖြစ်ပါတယ်။မြန်မာစီးပွားရေးတနည်း800ခန်းတော့တူဖို့ကမ္ဘာ့ဘဏ်ကထွက်ဆဆိုတဲ့ကောင်းစင်နဲ့ဒီမှာမြန်မာနိုင်ငံမှာလာမယ့်9နှစ်အတွင်းမှာတစ်နှစ်မှာပုံမှန်ဈေးနှုန်းတွေရာစီးပွားရေးတိုးတက်မှုနှုန်း800ခန်းနှုန်းဝင်းကျင်တိုးတက်လာနိုင်မယ်ရှိတယ်ဆိုပြီးတော့ကမ္ဘာ့ဘဏ်ကတုံ့တက်လိုက်တဲ့သတင်းပါပဲ။ဒါမဲ့လေဒီလိုတိုးတက်ဖို့အတွက်လက်ရှိပြုပြင်ပြောင်းလဲရမယ့်အချက်တွေနောက်ပြီးတော့အစိုးရအသစ်လက်ထက်မှာပြုပြင်ပြောင်းလဲနိုင်တော့မှနိုင်ငံအနေနဲ့အမှန်တကယ်တိုးတက်ဖွံ့ဖြိုးမှုတွေရလာမယ်ဆိုတဲ့အကြောင်းကမ္ဘာ့ဘဏ်ကပြောဆိုတာပါဒီသတင်းပေါ်မှာ တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်တွေမှာတော့ဆိုင်းဆွေမောင်ဆိုတဲ့တော်ရရှင်ကဒီသတင်းကိုသူကဝမ်းသာစွာနဲ့ကြိုဆိုလိုက်ပါတယ်
ကောင်းတဲ့သတင်းပါဗျာမြန်မာနိုင်ငံအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုမမှီခဲ့ပေမဲ့လေဟိုအရင်ကတည်းကပညာရှင်တွေကခံမှန်းပြောဆိုခဲ့တယ်လို့သိရပါတယ်လွတ်လပ်ရပြီးနောက်ပိုင်းမှာမြန်မာနိုင်ငံဟာရှေ့တော်အားရှာရဲ့ကြားတကောင်ဖြစ်လာမယ်လို့ခံမှန်းခံခဲ့ရတယ်လို့သိရပါတယ်နိုင်ငံမှာရှိတဲ့တယန်ဇာတပေါ်ကြွယ်ပေါင်းမှုတွေကတော့အဲ့လိုဖြစ်ဖို့အရင်မြစ်တွေရှိတာဘယ်သူမှမငြင်းနိုင်ပါဘူးဗျာဘာကြောင့်မဖြစ်ခဲ့တယ်လဲကမ္ဘာအစိုးရနိုင်ငံအဆင့်6စီးရင်ဝင်သွားတာဘာကြောင့်လဲအလွန်မတန်ဆင်းရဲတဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ပြည်သူလူထုတယံဇာတတွေနဲ့ချမ်းသာခဲ့တာပဲ။ဘာလူဝဲချက်တွေရှိလဲ။ဘယ်လိုချိုးရင်းအာနေချက်ဤပညာလူသားချင်းမြင့်နဲ့အုပ်ချုပ်မှုဤစနစ်ကိုဂျိုးအတ္တတွေမှာရင်းခဲ့တယ်လဲ။တိကျတဲ့အဖြစ်တစ်ခုရအောင်ရှာလို့ဘယ်သူကိုမှလက်ညှိုးထိုးမနေတော့ပဲ။အားလုံးဟာဒေါ်ဆန်းစုကြည်ပြောသလိုအစွဲမျိုးစုံกินလို့စိတ်ကောင်းစေတနာမှန်ထားပြီးနိုင်ငံနဲ့ပြည်သူမျက်နှာကြည့်စီးလုံးညီညွတ်မှုနဲ့အတူလက်တွဲဆွေးနွေးအဖြစ်ရှာလွဲမှားနေတာတွေကိုဖြတ်သိမ်းပြုပြင်ပြောင်းလဲဝါရဆွဲမရှိပဲအပြစ်မမြင်လောက်ကင်ဆောင်ရွက်ကြမယ်ဆိုရင်တော့နိုင်ငံနေနဲ့အမှန်တကယ်တိုးတက်ဖွံ့ဖြိုးလာဖို့တယံဇာတအခြေခံအရင်းမြစ်တွေကတိုင်းပြည်အဝမ်းမှာရှိပြီးသားပါဗျာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်အစိုးရတဲ့လက်ထက်မှာလိုအပ်ချက်တွေကိုပြုပြင်ပြောင်းလဲအကောင့်ထဲပေါ်နိုင်ကြပါစေ
အစိုးရတဲ့လက်ထက်မှာအပြောင်းလဲတွေကိုအကောင့်ထဲပေါ်ပြီးတော့တိုင်းပြည်တိုးတက်အောင်လုပ်ပေးနိုင်ပါစေဆိုပြီးတော့ဒီသောရရှင်ဆိုင်းဆွေမှပြောလာပါတယ်ဦးဦးအောင်ထွန်းနိုင်ဆိုတဲ့သောရရှင်ကတော့
ဒီရှိရခိုင်တုံးတိုးတက်တာက2010ခုနှစ်ခေတ်ကပြောလာတာတကယ်တမ်းတိုးတက်တာကအခွန်နဲ့ကုံစည်နှုံးကထိတ်ဆုံးကဖြစ်နေတော့လူနေမှုကကြက်တဲစာပြုတ်လာပြီတိုးတက်နိုင်တာကကုံစည်နှုံးကအများဆုံးဖြစ်နေတယ
်တကယ်တမ်းတက်တာကကုံစည်နှုံးမှလို့ဒီသောရရှင်ကပြောလာတဲ့အချိန်မှာဦးထွေးဆိုတဲ့သောရရှင်ကလည်း
သူတို့ကိုသူတို့နိုင်ငံတော်လို့ပြောတဲ့သူတွေကတိုးတက်မှာလားပြည်သူတွေရဲ့ဘဝစာဝတ်နေရေးတိုးတက်မှာလားလောလောဆယ်မှာတော့မြန်မာနိုင်ငံရဲ့10ရာခိုင်နှုန်းလောက်ပဲတိုးတက်ပြီးတော့90ရာခိုင်နှုန်းလောက်ကပို့ပို့ပြီးတော့ကျက်တဲနေကြပါတယ်
။ဟုတ်ကဲ့ပါအများကမေကွန်းထုတ်နေကြတာလဲဒီမေကွန်းပဲဖြစ်ပါတယ်နော်။ဒါမဲ့လည်းအခုအစိုးရအဖွဲ့တွေမှာအပြောင်းလဲတွေနေဆိုတော့ဒီအကောင့်ဘက်ကိုမျှော်လင့်နေကြတဲ့အတန်တွေလည်းပြန်ပြီးတော့ထွက်လာပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။ VOA သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ VOA သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်။ဒီတစ်ပတ်သောရရှင်တွေကိုဖြောပြပေးဖို့ရွေးချယ်ထားတဲ့တခြင်းတွေကတော့ YY ရဲ့တမင်လေပြန်အခွေတွေကတခြင်းဟောင်းလေးပဲဖြစ်ပါတယ်ရှင်။တခြင်းမဲ့ဂီတာဆိုတဲ့ YY တည်ဆူထားတဲ့တခြင်းတွေကိုနားဆင်ကြည့်ကြပါအောင်နော်
။တည်ရတဲ့ကိုရဲ့စိတ်ကိုနေသိမ့်ဖို့ရာခဏလေးမေ့ခြင်းနေရာဘာမှမတန်နိုင်ပါလား။Chilly the boat ti ti bo ko chou da de kha te yau che ma pye song nai na tu ro ma ti nai ma la u ho mye ran de tu niao chue song di chin le da che te chin le me ga ni so ge ta ti da chin nu dia kaung so te chin le ta akane ma le pyu ni da main da chin le ma shi ro de ka ko bwa ga chi chan ge ta
wang wang ti su tha de tachin me guitar su de tachin phit par de myama nai yin de nai yin da ga ga ye ta pe pu la de view myama wai taw ra shin ne ye we ban chan pe sa ri shin phwe sa ri ne te tachin taung lwa ri ko tanin gri ni nya wai ne tanin la ni ma da pai chin ni ma myama ji ga pe sa mya a si sin ga ni thon nwe tin set pe ni ba de လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။
ဒါကတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ပြည်ရင်းသတင်းသုံးသပ်ချက်ကဏ္ဍကိုထုတ်လွှင့်ပြပါမယ်စာရေးဆရာစီသူအောင်မြင့်ထုတ်လွှင့်တာဖြစ်ပါတယ်မြမမီပေါ်မှာနောင်ပေသောအခါမှာစစ်အာဏာရှင်စနစ်ပြန်ပြီးတော့အမြင့်မတွေ့ရလေအောင်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ကျေးရလွတ်တော်တွင်မှာလာမဲ့အစိုးရအဖွဲ့အစည်းကိုဥဆောင်မှုတမရဒုတမရတွေရွေးကောက်တင်မြှောက်နေခြင်းတမရကလည်းသူဥဆောင်မဲ့အစိုးရအဖွဲ့မှာဝင်းဌာနဘလောက်ထားမယ်ဝင်းကြီးဘယ်နှယောက်ခန့်မယ်စသဖြင့်တင်ပြနေခြင်းလည်းဖြစ်ပါတယ်တိမ်မကြခင်တမရသည်အစိုးရအဖွဲ့အစည်းဟာတမရဦးသိန်းစင်အစိုးရအဖွဲ့စီကနေတာဝန်လွှဲပြောင်းရယူပါတော့မယ်ဒီလိုတာဝန်လွှဲပြောင်းရယူတာဟာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်1962ခုနှစ်ကစခဲ့တဲ့တိုင်းပြည်ကိုစစ်အာဏာရှင်ဒါမှမဟုတ်စစ်တပ်ကကြောထောင်နောက်ခံပေးထားတဲ့စစ်ဗိုလ်ချုပ်ဟောင်းတွေကပဲအုပ်ချုပ်တဲ့ခေတ်တစ်ခေတ်အဆုံးသတ်သွားခြင်းလို့လည်းပြောနိုင်ပါတယ်။တတိုက်ဆင်ဆိုင်ဒီလိုအချိန်မျိုးမှာပဲအရင်1988ခုနှစ်စစ်အာဏာသိမ်းခေါင်းဆောင်ဖြစ်ခဲ့ဘူးတဲ့1998ခုနှစ်အရောက်မှာဗိုလ်ချုပ်မူကြီးတန်းရွှေရဲ့ဖြုတ်ချခြင်းခံလိုက်ရတဲ့ဒုဗိုလ်ချုပ်ကြီးဟောင်းဦးထွန်းကြည်ရဲ့ကိုယ်ရေးအထုပ်ပတ်တိပင်စမပိုင်းထွက်လာပါတယ်။ဒီစာအုပ်မှာတော့အငြင်းစားဒုဗိုလ်ချုပ်ကြီးထွန်းကြည်ဟာသူကြုံခဲ့ရတဲ့စစ်အာဏာရှင်တွေရဲ့ကောက်ကျစ်ရက်စက်ရုံမှမှုတွေကိုကောင်းကောင်းဖွင့်ချထားပါတယ်ကုလိုသမိုင်းဝင်အသွင်ကူပြောင်းရေးကာလမှာဗိုလ်ချုပ်ထွန်းကြည်စာအုပ်ထဲကနေဘာသင်ခန်းစာတွေရယူနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့အရင်စစ်အာဏာရှင်ခေတ်နဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားဟောင်းတွေအပါအဝင်ဖိနှိပ်ရက်စက်ခံခဲ့ရသူတွေရေးသားထားတဲ့စာအုပ်ပေါင်းများစွာထွက်ခဲ့ပြီးပါပြီကိုရိုင်းအကျယ်ကျုံနဲ့နေခဲ့ရတဲ့ဝင်းကြီးချုပ်ဟောင်းဗိုလ်ချုပ်ကြီးဟောင်းခင်ညွတ်ရဲ့ကိုရိုင်းရေးစာအုပ်လည်းထွက်ဖူးပါတယ်ဒါပေမဲ့ဦးခင်ညွန့်စာအုပ်ထဲမှာတပည့်ရင်းလူသက်ပွဲကြီးနဲ့ပတ်သက်လို့ဗိုလ်ချုပ်မှုကြီးတန်းရွှေကဓာတ်ရိုက်ညွှန်ကြားသူဖြစ်တယ်ဆိုတဲ့အချက်လောက်ကလွဲပြီးကျန်နာရီကတိတ်ဆိတ်ဝင်စားစရာမကောင်းပါဘူးအခုဗိုလ်ချုပ်ထွန်းကြည်ရဲ့ပစ္စမမြောက်စာအုပ်မှာတော့အဲ့ဒီအချိန်ကစစ်အာဏာရှင်တွေရဲ့တရုတ်တကန်းစစ်အာဏာရှင်တွေရဲ့ကောက်ကျစ်ရက်ဆက်ရုံမှမှုတွေကိုဖတ်ကြရပါတယ်သူ့စာအုပ်ပါရေးသားချက်အရ1988ခုနှစ်စက်တင်ဘာလမှာအာနာရှင်ဟောင်းဦးနေဝင်းရဲ့ညွှန်ကြားချက်နဲ့စစ်တပ်ကအာနာသိမ်းပါတယ်။အဲ့ဒီလိုအာနာသိမ်းတာကိုကြေညာတော့မှသူဟာလဲအာနာသိမ်းအဖွဲ့ခေါင်းဆောင်တယောက်အနေနဲ့ပါဝင်နေတာသိရတယ်လို့ဆိုပါတယ်။နောက်တော့သူဟာအာနာသိမ်းစစ်ဘုတ်ချုပ်တွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတော်ညီဝှက်ပြည်ပြားမှုတိဆောက်ရေးအဖွဲ့နဝတအဖွဲ့ဝင်စစ်ခေါင်းဆောင်တယောက်ဖြစ်လာပါတယ်။သူနဝတအဖွဲ့ဝင်ဖြစ်တာဝန်ယူရတဲ့ကိုနှစ်တာကာလအတွင်းနဝတအစည်းအဝေးအချိန်ချင်းလုပ်ခဲ့တဲ့အကြောင်းအစည်းအဝေးမှာတင်ပြခြင်းနဲ့ဆွေးနွေးခြင်းလောက်ပဲလုပ်နိုင်ပြီးပါဝင်ဆုံးဖြတ်ခြင်းမျိုးလုံးဝမရှိခဲ့ကြောင်းအလုံးနဝတဥက္ကဋ္ဌတယောက်ထဲကဆုံးဖြတ်ချက်ချတယ်ဆိုပြီးဖွင့်ချထားပါတယ
်တမတော်ရဲ့အစဉ်လာရကာကွယ်ရေးဦးစီးချုပ်ရဲ့ဗဇက်ကထွက်သမျှအမိတ်အဖြစ်ခံယူရတဲ့အကြောင်းဘယ်သူမှစောရကတက်တာညင်းဆန်တာဝေဖန်တာဆန့်ကျင်တာလုပ်လို့မရှိတဲ့အကြောင်းလို့ရင်ချက်ချင်းပြုတ်မှသေးကြတယ်ကန်ဆိုးရင်ထောင်မှကျနိုင်တယ်ဆိုပြီးဖော်ပြထားပါတယ်ဒါတွေကတော့စစ်အာဏာရှင်စနစ်ကိုကွက်ကွက်ကွင်းကွင်းမြင်နိုင်တဲ့ရေးသားဖော်ပြချက်တွေပဲဖြစ်ပါတယ်နောက်ပိုင်းသူနဲ့သူ့လက်အောက်ငယ်သားတွေကိုနဝတခေါင်းဆောင်တွေနဲ့ထောက်လှမ်းရေးကဘလို့အေးအေးယူသလဲဆိုတာမြမပြည်ပေါ်မှာငရေကမ်းများခေါင်းစဉ်တက်ပြီးကွက်ကွက်ကွင်းကွင်းမြင်အောင်တင်ပြပါတယ်သူရေးထားတဲ့အတိုင်းဖတ်ပြရရင်ကျွန်တော်ကိုချဖို့အချက်လက်ကသူတို့ထံမှလုံလုံလောက်မရှိသေးတော့ကျွန်တော်တပည့်တွေကိုခေါ်ယူညှိမှန်အကြက်ကင်စစ်ဆေးပြီးသူတို့လိုချင်တဲ့သတင်းတွေညှိယူသည်ညှိယူလို့မရတော့အားလုံးအင်းစင်ထောင်ပို့သည်ထောင်တန်းတစ်သက်တစ်ကျွန်းတချို့နှစ်ကျွန်းပြစ်ဒဏ်ချသည် ထောင်နဲ့အနှစ်တရာကျော်ခံရသူတွေလည်းပါသည်နိုင်ငံတော်ကိုပုံကန်သူလည်းမဟုတ်လူသားမှုဓမြမှုမရိမှုလည်းကျူးလွန်သူများမဟုတ်နီးမှန်လမ်းမှန်ဥပဒေတိုင်းမဟုတ်ကျွန်တော်တို့လူကြီးတွေကခိုင်းတဲ့အတိုင်းတရားသူကြီးကချကြရသည်လို့ရေးထားပါတယ
်စစ်ထောက်လမ်းရေးတွေညစ်ပတ်ပုံကိုလည်းအခုလိုဖော်ပြထားပါသေးတယ်ကျွန်တော်တပည့်တွေစစ်ရုံနဲ့သူတို့လိုချင်တဲ့အချက်အလက်တတ်တည်အထောက်ထားမရလို့လားသို့မဟုတ်ကျွန်တော်ကုံတိတ်ခါကိုထိခိုက်အောင်လားတော့မသိကျွန်တော်ယုံကအမျိုးသမီးလေးတွေကိုတယောက်ပြီးတယောက်ခေါ်စစ်သေးသည်ဝတီပါနေလို့လားမသိကိုညီမအရွယ်အမျိုးသမီးငယ်လေးများကိုခေါင်းအိတ်ဆွပြီးခေါ်သည်သူတို့ကပြစ်မှုကျွန်းလွန်သူများလည်းမဟုတ်ထွက်ပြေးမဲ့သူတွေလည်းမဟုတ်ခေါင်းအိတ်ဆွဖို့လိုသလားတမင်ကြောင်းလန့်အောင်လှုပ်ချင်းဖြစ်သည်စသုံးလုံးရောက်တော့လေညီမျိုးစုံဖြင့်ကြောက်အောင်ခြောက်သည်သူတို့လိုချင်တာမရမချင်းတညလုံးလူလဲနဲ့စစ်သည်အစားအစာလဲကောင်းကောင်းမကြွေးအခြားလူတွေကအကုန်ထွက်ဆိုပြီးပြီးမင်းမထွက်ရင်ဘယ်တော့မှပြတ်မလွတ်ဘူးမင်းအမေနဲ့လဲဘယ်တော့မှမတွေ့ရတော့ဘူးလို့စသဖြင့်ကိုရောစိတ်ပါအမျိုးမျိုးကြအောင်လှုပ်သည်အမျိုးသမီးငယ်များဖြစ်၍သူတို့ရဲ့ဒဏ်ကိုကြာရှည်မခံနိုင်ကြသူတို့ခိုင်းတဲ့အတိုင်းလှုပ်ကြထွက်ဆိုကြရတော့သည်အကြောက်တရားကြောင့်အဆက်တရားနောက်မှထားပြီးမှန်မှန်မကန်ထွက်ဆိုကြရသည်လို့ဖော်ပြထားပါတယ်။ဗိုလ်ချုပ်ထွန်းကြီးရေးသားဖော်ပြချက်ကိုကြည့်ရင်ပဲစစ်အာဏာရှင်စနစ်ဆိုတာဘလောက်ဆိုးရုပ်တယ်။တိုင်းပြည်နဲ့ပြည်သူကိုမဆိုထားနဲ့တပ်မတော်သားတွေကိုမဆိုထားနဲ့သူ့ရဲဘော်ရဲဘက်စစ်ဗိုလ်ချုပ်အချင်းချင်းကိုတောင်အာဏာနဲ့ပတ်သက်ရင်မတရားအနိုင်ပြုကျင့်နေရက်ဆက်တယ်၊ရုတ်မာတယ်၊ဗိုးကြတယ်ဆိုတာတင်တင်ရှာရှာတွေ့မြင်နိုင်ပါတယ
်ဒီစာအုပ်ကနေပေးတဲ့သင်ခန်းစာကတော့မြန်မာနိုင်ငံကိုနောင်ပေသောအခါမှဆ ਿਆ နာရှင်စနစ်ပြန်ရောက်မလာစေရေးဆ ਿਆ နာရှင်စနစ်ပြန်မရှင်သန်လာစေရေးပါဘုရုထွန်းကြီးရဲ့အဲ့ဒီအတွေ့အကြုံရေးသားချက်ကနေလက်ရှိတပ်မတော်စစ်ကောင်းဆောင်တွေအနေနဲ့မှန်ကန်တဲ့သင်ခန်းစာထုတ်ယူဖို့လိုပါတယ်တစ်ဆက်တည်းတိုင်းပြည်ကိုဥဆောင်သွားမဲ့ဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကလည်းမြန်မာနိုင်ငံမှာဆ ਿਆ နာရှင်စနစ်ပြန်ပြီးအမြင့်တွယ်မလာရလေအောင်အသွင်ကူးပြောင်းရေးကာလမှာအတူလက်တွဲသွားရမယ့်တပ်မတော်စစ်ကောင်းဆောင်တွေကိုနှွေးနှွေးထွေးထွေးစီယုံဆွဲဆောင်တင်မှာကြောင်းတင်ပြလိုက်ရပါတယ
်ဒါကတော့ဇင်းနာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့အင်္ဂါညတရက်လေးလိုင်းအတွက်အသိပေးချက်ကိုနားဆင်ကြပါခင်ဗျာ
ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရတက်မှာတိုင်းရင်းသားရဲရဝန်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းမဲ့အစီအစဉ်ဟာပြည်ရင်းငြိမ်းချမ်းရေးလက်နက်ကင်ပဋိပက္ခတွေအဆုံးသက်ရေးဘလောက်ထိတွန်းအားဖြစ်လာနိုင်ပါသလဲတိုင်းရင်းသားလက်နက်ကင်ဖွဲ့တွေတင်မကစစ်တပ်နဲ့ပါဆက်ဆက်ညှိနှိုင်းဆွေးနွေးရမယ့်တာဝန်အတွက်ဘလို့ပုံကုတ်မျိုးကိုတာဝန်ပေးတင်တယ်လို့သောတာရှင်တို့ယူဆကြပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်မက်ခင်ဖြူထွေးနဲ့ကိုသားညင်ဦးတို့ကတင်ဆက်ထားတာဖြစ်ပါရခင်ဗျာ
အာဂျင်တီးနားနိုင်ငံမှာခွေးတွေပန်းဖြေနိုင်မဲ့တည်တံ့ပင်လယ်ကမ်းခြေနေရာတစ်ခုတတ်မှတ်လိုက်တဲ့အတွက်ခွေးပိုင်ရှင်တွေကကြိုဆိုလိုက်ကြပါတယ်အုံမအားဖြင့်အပန်းဖြေနားနေတဲ့လူတွေနဲ့ပြစ်သိမ့်နေတတ်တဲ့ Madel Platter ပင်လယ်ကမ်းခြေမှာခွေးတွေလွတ်လပ်လပ်နဲ့ကြောင်းနိုင်တဲ့နေရာတစ်ခုကို Gabriel Sapienza နဲ့သူ့ရဲ့မျိုးသမီး Neil တို့ကဖန်တီးလိုက်ကြတာပါပင်လယ်ကမ်းခြေတွေမှာခွေးပါလာရင်လက်မခံတဲ့နေရာတွေရှိတဲ့အတွက်ခွေးတွေအတွက်ရေကူးကန်ခွေးစာတွေကျွေးဖို့အပြင်လွတ်လပ်လပ်နဲ့စော့ကစားနိုင်တဲ့နေရာတစ်ခုကိုပါဖန်တီးပေးထားပါတယ်ဒါ့အပြင်ပင်လယ်ကမ်းခြေနဲ့မလှမ်းမကမ်းတောအုပ်ထဲမှာခွေးကြောင်းနိုင်တဲ့နေရာလည်းရှိပါတယ်ဒီလိုမျိုးခွေးတွေနဲ့ပန်းဖြေဖို့အတွက်အခမဲ့တော့မဟုတ်ပါဘူးခွေးတစ်ကောင်အတွက်တရက်ကိုအာဂျင်တီးနားပက်ဆိုစ200ဒေါ်လာနဲ့ဆိုရင်13ဒေါ်လာပေးရပါတယ်ဒီအခါကအပိုးပစ္စည်းငှားရမ်းကားတွေမပါဝင်ပါဘူး စစ်တမ်းကောက်ချက်တွေရဆိုရင်တော့အာဂျင်တီးနားနိုင်ငံဟာလက်တင်အမေရိကနိုင်ငံတွေထဲမှာခွေးပန်ရှင်အများဆုံးနိုင်ငံဖြစ်တဲ့အတွက်ခွေးအပန်းဖြေကမ်းခြေဖွင့်တဲ့စီးပွားရေးလုပ်ငန်းဟာအလုပ်ဖြစ်မယ်လို့မျှော်လင့်ထားကြပါတယ်
ခေါ်တဲ့အင်တာနက်ကဆက်သွယ်အကြောင်းကြားပြီးတက္ကစီမောင်းတဲ့အလုပ်ကိုအချိန်ပိုင်းလုပ်နိုင်တဲ့လက်ကင်ဖုန်းသုံး application ကြောင့်ကမ္ဘာကျွမ်းမှာကားမောင်းတဲ့သူတော်တော်များများတက္ကစီမောင်းသူတွေအဖြစ်အသက်မူဝံကြောင်းလှုပ်လာနိုင်ကြပါတယ်။ဒါပေမဲ့လည်းတက္ကစီမောင်းတဲ့အလုပ်ကိုပုံမှန်လုပ်ကင်တဲ့ကားသမားတွေကသူတို့ရဲ့အသက်မူဝံကြောင်းအလုပ်ကိုဝင်လို့တဲ့ဆိုပြီးတော့ကန့်ကွက်နေကြတဲ့အတွက်နိုင်ငံတော်များများမှာ Uber တက္ကစီဆွဲတဲ့သူတွေနဲ့ပုံမှန်တက္ကစီကားသမားတွေထိတိုက်တွေ့နေကြပါတယ်။တနင်္လာနေ့တုန်းကကိုလံဘီယာနိုင်ငံဘိုဂိုတာမြို့တော်မှာထောင်ထဲချီတဲ့တက္ကစီကားတွေတန်းစီဆန္ဒပြခဲ့ကြတာကတော့ကမ္ဘာအကြီးဆုံးတက္ကစီသပိတ်လို့ပြောရမှာပါတက္ကစီကားတွေတန်းစီမောင်းပြီးဆန္ဒပြတဲ့ပွဲမှာမလိုက်တဲ့တက္ကစီကားသမားတွေကိုဆန္ဒပြသူတွေကတိုက်ခိုက်တာရဲတွေနဲ့ရုံးရင်းဆန်ကပ်ဖြစ်တာတွေကြောင့်ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်ရဲရရှိ၄ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပြီးဆန္ဒပြသူတဒါဇင်လောက်အဖမ်းခံခဲ့ရတာပါ Uber တက္ကစီမောင်းတဲ့သူတွေကိုပုံမှန်တက္ကစီမောင်းတဲ့သူတွေလောက်အခွန်မကောက်တဲ့အထက်မမြတာဘူးလို့ဆိုပြီးဆန္ဒပြသူတွေကကန့်ကွက်ခဲ့ကြပါတယ
်။နာဂမသူရဲ့နေစဉ်သွားလာလှူရှားမှုတွေကိုထောက်ကူပြုဖို့ရည်ရွယ်ချက်နဲ့ကိုဘော့လို့ခေါ်တဲ့ရွေးလျားစေယုတ်တစ်ခုကိုအမေရိကန်ပြောင်းစုပန်ဆယ်ဗေးနီးယားပြည်နယ်ကန်နေဂျီမဲလွန်တက္ကသိုလ်မှာတီထွင်လိုက်ပါတယ်။လောလောဆယ်တော့စေယုတ်ကကျောင်းပရိုဂရမ်ထဲမှာလမ်းပြောင်းနေတဲ့သူတွေကိုသူတို့သွားချင်တဲ့နေရာတွေကိုသွားဖို့လမ်းပြပေးပါရတယ်။တယောက်ကရှေ့ကပိတ်ရနေတာနဲ့ဘာအကူအညီပေးရမလဲဆိုပြီးတော့ကူညီပေးနိုင်ဖို့အာယုံခံကိရိယာတွေနဲ့လမ်းကြောင်းရှာနိုင်အောင်တက်ဆင်တီထွင်ထားတာပါ။ပိတ်ရနေတဲ့သူလမ်းမဖယ်ပေးဘူးဆိုရင်ချက်ချင်းစေယုတ်ကိုထိန်းကျောင်းနေတဲ့သူစီကိုဆက်သွယ်အကြောင်းကြားပေးပါရတယ်။လောလောဆယ်တော့ဒီလှဲ့လှဲ့ကင်းထောက်တာနဲ့ပစ္စည်းပို့ဆောင်တာတွေမှာအသုံးပြုဖို့ကိုဘော့ကိုတုံးနေဖြစ်တဲ့အကြောင်းကနေဂျီမဲလွန်တက္ကသိုလ်ကကွန်ပျူတာသိပ္ပံပညာရှင်မန်နူလာဗလူဆိုကပြောပါရတယ်။နောက်ပိုင်းဆေးရုံတွေမှာတခန်းဝင်တခန်းထွက်သွားပြီးတော့လူနာတွေကိုအချိန်မမှန်ဆေးတောက်ဖို့ဆေးသွားပေးတာမျိုးတွေအသုံးပြုလာဖို့လည်းခမန်းထားပါတယ်။ကိုဘော့ဆေးရုံမျိုးကို AI ခေါ်တဲ့ဒီနည်းပညာသုံးသိဉာဏ်ရှိတဲ့လူတွေလိုမျိုးပုံစံတူတီထွင်ထားတာဖြစ်ပါတယ်။လောလောဆယ်အသုံးပြုလာတွေမှာအကန့်အသတ်တွေရှိနေစေဖြစ်ပေမဲ့လူတွေရဲ့နေစရူကသွားလာလှူရှားမှုတွေမှာဘလောက်ထိအသုံးတက်လာမလဲဆိုတာကတော့သိပ္ပံပညာရှင်တွေကစူးစမ်းနေကြပါတယ်။သူကြားတဲ့တူးတက်မှုတစ်ခုဖြစ်တဲ့အတွက်ပို့ပြီးတော့အသုံးချနိုင်အောင်ယင်းနှိမ့်နှံဖို့တီထွင်သူတွေကတိုက်တွန်းနေကြပါတယ
်။ဒါကတော့ကမ္ဘာတလွှားထူးခြားဆန်ပြအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တင်းနှင်းလာနေမနေ့ကအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းကြေညာကိုကိုစော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ
်အမေရိကန်နဲ့ကျူးဘားနိုင်ငံအကြံတတ်မှအဆက်အသွယ်တွေဖြတ်တောက်ပြီး55နှစ်အကြာမှာဆက်ဆံရေးတွေပုံမှန်ပြန်လည်တည်ဆောက်ပြီးတဲ့နောက်သမ္မတဘရက်အိုဘားမားဟာတမိုင်းဝင်ကျူးဘားနိုင်ငံခီးစဉ်ကိုတင်းငွေတွေကစတင်လိုက်ပြီးဖြစ်ပါတယ်။အမေရိကန်သမ္မတတဦးအနေနဲ့ကျူးဘားနိုင်ငံကိုနှစ်ပေါင်း90နီးပါးကြာမှပြန်လည်ရောက်ရှိလာတဲ့သမ္မတအိုဘားမားစီးနှင်းလိုက်ပါလာတဲ့ Air Force One လေယာဉ်ဟာဒေသစံတော်ချိန်ညနေ၄နာရီခွဲအချိန်မှာဆက်ရောက်သွားခဲ့တာပါ။ခီးစဉ်တွင်အမေရိကန်ကျူးဘားနိုင်ငံဆက်ဆံရေးဆိုင်ရာမျှော်မှန်းချက်တွေကိုသမ္မတအိုဘားမားကကျူးဘားနိုင်ငံသားတွေကိုချပြသွားမှလည်းဖြစ်ပါတယ်။သမ္မတအိုဘားမားနဲ့အတူသမ္မတကရော့သမီးနှစ်ယောက်နဲ့ရောက်ခမကြီးပါလိုက်ပါသွားတာဖြစ်ပြီးလေစိတ်မှာသူ့ကိုကျူးဘားနိုင်ငံရဲ့ဝန်ကြီး Bruno Rodriguez ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကကြိုဆိုပါတယ်ကျူးဘားနိုင်ငံဆရာအမေရိကန်တန်ယုံတာဝန်ခံကလည်းသမ္မတကိုလေစိတ်မှာသွားကြိုခဲ့ပါတယ်သမ္မတအိုဘားမားဟာသူ့နဲ့အတူအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုစလုံးကလွှတ်တော်အမတ်တီကော်မတီအကြီးအကဲတွေနဲ့အထင်ကရကျူးဘားအမေရိကန်နယ်ပါးတွေကိုခေါ်ဆောင်သွားတာဖြစ်ပါတယ်သမ္မတအိုဘားမားအခုလိုကျူးဘားနိုင်ငံကိုရောက်ရှိသွားတဲ့အချိန်မှာပဲဟာဗာနာမြို့တော်မှာတော့ဒါဇင်နဲ့ချီဆန္ဒပြသူတွေကိုလူညုံရေးအရာရှိတွေကဖမ်းဆီးခဲ့ပါတယ်ဒါဟာကျူးဘားကိုသမ္မတအိုဘားမားရောက်လာတော့မှသူတို့ရဲ့အပတ်စဉ်ဆန္ဒပြပွဲတွေကိုရဲကပုံမှန်ဖြိုခွဲမှုတွေရော့ပါသွားမယ်လို့ဆန္ဒပြသူတွေရဲ့အကောင်းမြင်မှုတွေလည်းပျောက်ကွယ်ကုန်ပါတယ်လူပေါင်း50ကျော်ဖမ်းဆီးခံရတဲ့ထဲမှာအဖြူရောင်ဝတ်စုံနဲ့အမျိုးသမီးများလို့အတိပ္ပယ်ရတဲ့ဒူမတ်စတီဘလန်ကိုအတိုက်ခံအဖွဲ့ခေါင်းဆောင်ဘာတာဆိုလာလည်းပါဝင်ပါတယ
်ထိုင်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတွားခဲ့တာပါအခုမနေ့အတွက်စီစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘေးအယ်တာယာဖြစ်ပါတယ် VOE ကိုနားဆင်နေတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်ဆက်မိုးရေပါခင်ဗျာ
သ
This program has come to you from the Voice of America, Washington.